Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇူလိုင်လ2ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ25 30နဲ့50နဲ့လမ်းလမ်းမီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နေတယ်လို့ကျွန်တော် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းယူတင်ဆက်ပါပါ
ကျွန်တော်သားညူပါတိုင်းလာနေတော့ဟောင်ကောင်မှာဖြစ်တဲ့ဆန္ဒပြမှုဟာဟောင်ကောင်ရဲ့တည်ငြိမ်မှုကိုထိခိုက်စေတဲ့ဥပဒေပြင်ပလို့ရဖြစ်တဲ့ဆိုပြီးတော့တရုတ်ကဝေဖန်ပြစ်တင်ပါတယ်။ဇူလိုင်4ရက်ကြာရောက်မဲ့ American လွတ်လပ်ရေးနေ့အခမ်းအနား Washington DC မှာတော့ပုံမှန်လိုမျိုးမီရှူမီပန်ဖောက်လော့တာအပြင် American စစ်တပ်ရဲ့စီးရဲပြသမှုဂွန်ပြူချီတက်မှုတွေကပါပေါင်းဖို့စီစဉ်ဆောင်ရည်နေကြပါတယ်။ဆောက်ရဒီထိတ်တဲအောင်နိုင်ငံတကာသတင်းတွေကိုမနှမ်းလောင်တဲ့တူကြီးကြပြသဖို့ရှိပါတယ်ကိုညာရင်
ဟုတ်ကဲ့ပါခင်ဗျာဒီကနေ့ညနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့ကိုပိုင်အုတ်ချုပ်ခွင့်ရဒေတာဖြစ်လာဖို့ရီမှန်တာကြောင့်မိုင်းလာလက်နက်ကင်အဖွဲ့ခေါင်းဆောင်ကပြောပါတယ
်အထုဒေတာလေးကိုရီနေဒေချာကုန်ကျူဒါရာဘောပြောခဲ့တာအဲဒီကနော်မိုင်းအုတ်ချုပ်ခွင့်ရရှိတဲ
့မိုင်းလာအဖွဲ့ဥက္ကရာဦးဆန်းလင်းပြောကြားသွားတာပါဒီအကြောင်းနဲ့အတူကချင်ပြည်နယ်တနိုင်းမြို့ကပရင်လုတ်ွက်တွေပြန်လဲလုတ်ခွင့်ပေးနေတဲ့အကြောင်းနဲ့ရခိုင်မြောက်ပိုင်းမှာတမတော်ရဲ့အဖမ်းဆီးခံရတဲ့ဒေသခံရွာသားတချို့တိုက်စုံမှုတွေရှိနေတဲ့အကြောင်းတခါနိုင်ငံတကာသတင်းမှာတော့အီရန်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့တုံ့ပြန်သံတွေကိုလည်းကြားဖို့ရှိပါတယ်ဒုတိယပိုင်းမှာတော့တိုက်ရိုက်လေလံဆွေးနွေးကမ်းကိုနားဆင်ရမှာပါခင်ဗျာဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့မနှမ်းလောင်တို့ပြောပြပေးပါအောင်ဗျာ
တိုင်းလာနေလုံးကတော့ဟောင်ကောင်မှာဖြစ်သွားတဲ့ဆန္ဒပြမှုဟာဟောင်ကောင်ရဲ့တည်ငြိမ်မှုကိုထိခိုက်စေတဲ့ဥပဒေပြင်ပလို့ရဖြစ်တဲ့ဆိုပြီးတော့တရုတ်ဆူရကဝေဖန်ဖြစ်တင်လိုက်ပါတယ်။ဟောင်ကောင်ကိုတရုတ်ဆူရအောက်လွှဲပြောင်းပေးခဲ့တဲ့22နှစ်မြောက်နှစ်ပတ်လည်နေ့ဇွန်လ1ရက်နေ့မှာပဲထောင်ခံရှိတဲ့ဆန္ဒပြသူတွေဟာဟောင်ကောင်လွှတ်တော်ထဲကိုဝင်ရောက်စီးနင်းကြတာပါ။ဆန္ဒပြသူတွေဟာအဆောင်အတွင်းကလူသားချင်းညာတွေအထိဝင်ရောက်ခဲ့ကြသလိုနေရာနေပေါ်မှာလည်းတရုတ်ဆူရစစ်ကြီးရဲ့ပုံတွေစာတွေကိုစီးနင်းဖျက်ပတ်ခဲ့ကြပါတယ်။အဲ့နောက်တီကယုံနှစ်နေရေးတွေရောက်လာပြီးတော့မြေယိုဘုံတွေသုံးဆန္ဒပြသူတွေကိုလူစုခွဲခဲ့ရပါတယ်။ဟောင်ကောင်ဆိုင်ရာတရုတ်ဆူရယုံရဲ့ထုတ်ပြန်ချက်ကိုဒီကနေ့အစိုးရသတင်းဌာနတွေကထုတ်လွှင့်ပြီးတော့ဒီဖြစ်ပျက်ဟာတရားဥပဒေစိုးမိုးမှုအတွက်ချင်းချောက်မှုဖြစ်တယ်လို့ပဲဟောင်ကောင်ရဲ့လူမှုတည်ငြိမ်ရေးကိုလည်းထိခိုက်စေတဲ့ဟောင်ကောင်ရဲ့အခြေခံကျိုးစီးပွားကိုပါအနေနဲ့ဖြစ်စေတယ်လို့အဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။တရင်းဆောင်ဤဖြစ်ပျက်မှာမူလရုံးကတောင်းကနဲရှိတဲ့ဆန္ဒပြသူတွေဟာဟောင်ကောင်ရဲ့အဓိကလက်မကြီးတွေပေါ်မှာငြင်းငြင်းကြင်းကြင်းနဲ့ဆန္ဒပြခဲ့ကြတာပါ။အဲ့ဒီနောက်မှာဟောင်ကောင်လွှတ်တော်တဲ့ကိုလူအုပ်တချို့ဝင်ရောက်စီးနင်းမှုဖြစ်ပါတယ်။ဟောင်ကောင်မှာပြီးခဲ့တဲ့ရက်တွေကလည်းကြီးမားတဲ့လူလူဆန္ဒပြမှုတွေရှိခဲ့ပါတယ်။ဒါကြောင့်လည်းဗြိတိန်ကလိုနီအောက်ကနေပြီးတော့တရုတ်ဆရာကိုလွှဲပြောင်းပေးခဲ့တဲ့သဘောတူညီချက်ပါ2049ခုနှစ်အထိဟောင်ကောင်ဟာကိုယ်ပိုင်အုပ်ချုပ်ခွင့်ရှိရမယ်ဆိုတဲ့အခွင့်အရေးဆုံးရှုံးပါကိုဟောင်ကောင်မှာစိုးရိမ်မှုတွေတိုးလာနေပါတယ်။လက်ရှိအားဖြစ်တော့ဟောင်ကောင်မြို့သူမြို့သားတွေဟာတရုတ်ပြည်မကြီးနဲ့မတူဘဲနဲ့တနိုင်ငံစနစ်နှစ်ခုဆိုတဲ့မူနဲ့သူ့ရဲ့တရားဖွဲ့စည်းပုံအရနိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးချုပ်ကိုခံစားခွင့်ရှိနေပါတယ်ခင်ဗျာ။
American သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong Un နဲ့ဦးလက်တလောကိုရီးယားနယ်စပ်မှာတွေ့ဆုံခဲ့ကြတာနဲ့ပတ်သက်ပြီးတဟာနိုင်ငံကြားခေတ်သစ်ဆက်မျက်နှာတစ်ခုဖွင့်ဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောပါတယ်။သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင် Kim တို့ရဲ့တွေ့ဆုံမှုဟာဟန်ပြတသက်ဖြစ်တယ်လို့အများကဝေဖန်နေကြတဲ့ကြားမှာပဲသမ္မတမွန်ဂျေအင်ကအခုလိုမှတ်ချက်ပြုပြောတာပါ။ကောင်ဆောင်အိုကြားတရားဝင်သဘောတူလက်မှတ်ရေးထိုးတာရင်းမရှိပေမဲ့အခုလိုတွေ့ဆုံမှုကနိုင်ငံကြားတင်းမာနေရာတွေကိုရော့သွားစေမယ်ငြိမ်းချမ်းရေးလာစားဖြစ်တယ်လို့သမ္မတမွန်ကပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကတောင်နဲ့မြောက်ကိုရီးယားနိုင်ငံကြားကဆင်မဲဆုံကိုဖျက်ကျော်ပြီးနိုင်ငံကောင်ဆောင်အိုဖရီဒမ်ဟောက်စ်မှာတနားလောက်ကြာအောင်တွေ့ဆုံခဲ့ကြတာပါ။မကြာခင်တင်းမာတွေအတွင်းမြောက်ကိုရီးယားနဲ့ဆွေးနွေးပွဲတွေပြန်ဆနိုင်တော့မယ့်အကြောင်းလဲတောင်ကိုရီးယားသမ္မတမွန်နဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကသမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်မွန်းနဲ့ဦးဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာတွေ့ဆုံခဲ့ပေမဲ့အောင်မြင်မှုမရခဲ့တဲ့နောက်ဆွေးနွေးပွဲတွေကိုရပ်ဆိုင်ထားတာဖြစ်ပါတယ်
။ယူရန်နဲ့ဟာအနီးအချီးကြီးမီးနဲ့ကစားသလိုမျိုးလုပ်နေတယ်ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ယူရန်ဟာနိုင်ငံတကာနဲ့ရထားတဲ့2015ခုနှစ်သဘောတူညီချက်ပါတက်စင်ယူရီနီယံပမာဏထက်ကိုကျော်လွန်ထုတ်လုပ်ခဲ့ပြီးဆိုပြီးအီရန်ဆူရကတနင်္လာနေ့တုန်းကကြေညာခဲ့တဲ့နောက်အမေရိကန်သမ္မတကအခုလိုတုံ့ပြန်ပြောလာတာဖြစ်ပါတယ်။သူတို့ဘာလုပ်နေလဲသူတို့ဘာနဲ့ကစားနေတယ်လဲသူတို့ဘာသာသူတို့သိပါတယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုအင်ပြီးတော့မှပြောပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့အမေရိကန်အနေနဲ့ကဘယ်တော့မှခွင့်ပြုမှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ကိုသမ္မတအင်ပြီးတော့ကဒီမတိုင်ခင်ကထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်။အီရန်ခေါင်းဆောင်တွေအနေနဲ့သူတို့ရဲ့လူရက်ကိုမပြင်းမချင်းအီရန်ပေါ်မှာဆက်ပြီးတော့ဖိအားတွေပေးမယ်လို့သမ္မတအင်ပြီးတော့ကထုတ်ပြန်ထားပါတယ်။300ကီလိုဂရမ်ပဲထုတ်ရမယ်ဆိုရယ်ကန့်သက်ထားချက်ကိုကျော်လွန်ပြီးတော့3.69ရာခိုင်နှုန်းတိုးမြင့်ထုတ်လုပ်နေတဲ့အကြောင်းအီရန်နိုင်ငံကြီးဝန်ကြီးဂျက်ဂ Javad Zarif ကမနေ့ကပြောဆိုလိုက်တာပါ။အီရန်အနေနဲ့အခုလိုမျိုးယူရေနီယံထုတ်လွှတ်မှုကန့်သတ်ထားတာထက်လုံလာတယ်ဆိုတာကလည်းအီရန်ပေါ်မှာစောင့်ကြည့်နေတဲ့နျူကလ িয়ার စောင့်ချက်ရေးကုလသမဂ္ဂအေဂျင်စီကလည်းအတည်ပြုပါတယ်။အီရန်နိုင်ငံဟာအမေရိကန်နဲ့ EU ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ဒီနျူကလ িয়ার အရေးဆိုင်ရာသဘောတူညီချက်တစ်ခုကို2015ခုနှစ်ကယူခဲ့ပါတယ်။အဲ့ဒီထဲမှာတော့ယူရေနီယံထုတ်လွှတ်မှုပမာဏကိုကန့်သတ်ထားတာကိုအီရန်ဘက်ကလက်ခံပြီးတော့အပြန်အလှန်အဖြစ်အီရန်ပေါ်တန်ခတ်မှုတွေကိုနိုင်ငံတကာကပြန်ရုပ်ခဲ့ပါတယ်။ဒါပေမဲ့လို့အမေရိကန်ပြောင်စုဘက်ကဒီသဘောတူညီချက်ကိုပြီးခဲ့တဲ့နှစ်တုန်းကပြန်ရုပ်ထားပါတယ်
။ဆွေဒါနိုင်ငံမှာအာနာသိန်းစီကောင်းဆောင်တွေအနေနဲ့အယက်သားတွေလက်ထက်အုပ်ချုပ်ရေးအာဏာလွှဲပြောင်းပေးဖို့တနင်္လာနေ့ကတောင်းဆိုဆန္ဒပြကြသူတွေကိုအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်အနည်းဆုံးလူ70ဦးသေဆုံးခဲ့ပြီးတဲ့နောက်အခြေအနေတွေဟာတင်မာနေကြပါ။လုံခြုံရေးတပ်ဖွဲ့တွေနဲ့ထိတ်တဲရင်ဆိုင်မှုတွေကြောင့်အနည်းဆုံးလူ300လောက်လည်းထိခိုက်ဒဏ်ရာခဲ့တယ်လို့ဆိုပါတယ်မြို့တော်ခါတူမ်နဲ့နိုင်ငံအတွင်းကအခြားမြို့တွေမှာပြစ်လုခဲ့တဲ့ငြိမ်းချမ်းစွာချီတဲ့ဆန္ဒပြပွဲတွေကိုကြည့်ချင်းအပြင်ဆူဒန်နိုင်ငံသားတွေဟာအယက်သားဦးဆောင်တဲ့ဂျားဖြတ်အစိုးရကိုလိုလာတယ်ဆိုတာကိုပြသနေကြောင်းအထိုက်အခံတွေကပြောပါတယ်ဧပြီလ17ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတော့အာဏာရှင်သမ္မတအိုမာအယ်ဘာရှားကိုဖြုတ်ချလိုက်တာဟာအခုဆိုရင်3လရှိလာပြီဖြစ်ပေမဲ့နိုင်ငံရေးအခြေအနေတွေဟာတင်မာနေဆဲဖြစ်ပါတယ်ရတားတွေအပေါ်လက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်နှိမ်နှင်းခဲ့တဲ့အပေါ်အမေရိကန်အစိုးရကပြစ်တင်ရှုံချလိုက်ပါတယ်။အုပ်ချုပ်ရေးအာဏာကိုအရတားတွေလက်ထက်လွှဲပြောင်းပေးဖို့အာဖရိကသမဂ္ဂနဲ့အနောက်အာဖရိကတိုက်အတွင်းကနိုင်ငံအတော်များများကတောင်းဆိုနေကြပါတယ
်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965ပိုင်းဒိုမီတာ32 kHz 9300များပိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာပိုင်းဒိုမီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးပါလိမ့်ရှင
် View American တန်ကနေပြီးနိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်ဇူလိုင်လ၄ရက်နေ့မှာကြာအောင်မဲ့ American လူလိုက်ရေးနေ့အခမ်းအနား Washington DC မှာတော့ပုံမှန်လိုမျိုးမီရှူးမီးပတ်တွေဖောက်လွှတ်ဆင်နွှဲတာပြင်American စစ်တပ်ရဲ့စီးပြတ်သားမှုဂုံပြူချီတက်မှုတွေကိုပါပါဝင်စီဖို့ American သမ္မတ Donald Trump ကကြိုးစားနေပါတယ်။ဇူလိုင်လ၄ရက်နေ့အင်ကာနေ့ညနေပိုင်း Washington DC ကလင်ကွန်အမတ်တရအဆောက်အုံရှိမှာမိကုံစကားပြောဖို့လည်းသမ္မတ Donald Trump ကစီစဉ်ထားပါတယ်။အဲ့ဒီခမ်းအနားရှိဆုံးမှာအထူးဧည့်သည်တွေအတွက်နေရာပြင်ဆင်ပြီးတော့အဲ့ဒီအတွက်လက်မှတ်နေရာတွေကိုလည်းသမ္မတအိမ်ဘီရိုကနေပြီးတော့စီစဉ်ဖြန့်ပေးမှာဖြစ်ပါတယ်။1986ခုနှစ်မှာ Britain လက်အောက်ကနေပြီးတော့လွတ်လပ်ရေးရလာခဲ့တဲ့ American ပြည်ထောင်စုဟာအဲ့ဒီနေ့ရောက်တိုင်းမှာ American ပြည်ထောင်စုကိုစတင်လိုက်တဲ့လွတ်လပ်ရေးနေ့ဆိုပြီးတော့ခမ်းအနားကျင်းပလေးရှိပါတယ်။ဒါကြောင့်လည်းအမေရိကန်သမိုင်းမှာတော့ဒီနေ့ကိုရေးကြည့်တဲ့နိုင်ငံနေဖြစ်သတ်မှတ်ကြသလိုအစင်လာအခမ်းအနားတွေမှာလည်းပါတီတစ်ခုခုအုပ်စုတစ်ခုခုနိုင်ငံရေးအခြေခံတစ်ခုခုကိုအလေးပေးတာမျိုးရှောင်ကြလေးရှိပါတယ်။ဒါပေမဲ့လည်း2020သမ္မတရွေးကောက်ပွဲကနီးလာပြီမို့လို့အခုလိုဒီလွတ်လပ်ရေးအခမ်းအနားကိုသမ္မတအနေနဲ့သူ့ရဲ့နိုင်ငံရေးအကျိုးများအတွက်လှုပ်လာမှာကိုသမိုင်းဆရာအချို့ကစိုးရိမ်ကြောင်းပြောနေပါတယ်။အမေရိကန်သမ္မတတဦးကိုယ်တိုင်ဒီလွတ်လပ်ရေးအခမ်းအနားမှာပါဝင်လာတာဟာလွတ်လပ်ရေးနဲ့ပတ်သက်လို့အစင်လာသဘောတဘာဝကိုပြောင်းလဲစေနိုင်တယ်လို့အမေရိကန်သမိုင်းအဖွဲ့အစည်းကြီးရဲ့အမှုဆောင်ညွှန်ကြားမှု Jim Grossman ကဝေဖန်ပါတယ်။စစ်တမ်းသစ်တစ်ခုမှာတော့အခုဇူလိုင်4ရက်သမ္မတမေကွန်ပြောမဲ့ပုံမှာအမေရိကန်အများစုကလက်ခံတာတော့တွေ့ရပါတယ်။ Republican 88ရာခိုင်နှုန်း၊ Democrat 28ရာခိုင်နှုန်းနဲ့တိကျလွတ်လပ်သူ55ရာခိုင်နှုန်းတို့ကသမ္မတမေကွန်ပြောမဲ့ဒီအစီအစဉ်ကိုလက်ခံတယ်လို့အဲဒီစစ်တမ်းမှာဖော်ပြပါတယ်။အခုနှစ်အမေရိကန်လွတ်လပ်ရေးနေ့မှာတော့မီရှူးမီပန်ဖောက်တာတွေကိုလည်းအရင်နှစ်ကထက်ပိုပြီးတော့လုပ်ဖို့စီစဉ်ထားပါတယ်။ရှင်ဆုံးတော့လင်ကွန်အမတ်တရအဆောင်နောက်ကနေမီရှူးမီပန်ဖောက်ပြီးတော့နောက်မှာအရိကနေမိုင်းနင်းငယ်ပဲဝေးတဲ့ပညာတစ်ခုကတစ်ခုတည်းကနေပြီးတော့နောက်ထပ်မီရှူးမီပန်တွေထပ်မံဖောက်လို့ဖို့စီစဉ်ထားပါတယ်ခင
်ဗျ။နေဆက်လုံခြုံရေးတပ်ဖွဲ့ဝင်တွေဟာ Facebook အဖွဲ့ဖွဲ့ထားပြီးတော့လက်တင်အမေရိကနယ်ဖွာအမေရိကန်နိုင်ငံသားတွေနဲ့ရွှေပြောင်းအခြေချနေထိုင်သူတွေအပေါ်လူမျိုးရေးလိင်ပိုင်းဆိုင်ရာနဲ့အကြမ်းဖက်မှုတွေအကြောင်းစော်ကားရေးသားနေကြကြောင်းသတင်းတွေထွက်ပေါ်နေတဲ့ကိစ္စကိုအမိမြေလုံခြုံရေးဝန်ကြီးဌာနကစုံစမ်းစစ်ဆေးနေပါတယ်။ပြခဲ့တဲ့ရက်ပိုင်းအတွင်းအမေရိကန်ပြည်ထောင်စုရဲကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားရင်းမက္ကဆီကိုနဲ့အမေရိကန်နယ်စပ်မြစ်အတွင်းရင်းနှစ်သေးဆုံးသွားခဲ့ကြတဲ့အယ်ဆာဗာဒေါနိုင်ငံသားနဲ့နှစ်နှစ်အရွယ်သူသမီးတို့နှစ်ဦးအပါအဝင်နယ်စပ်ဒေသတွေမှာသေဆုံးသွားကြတဲ့ရွှေ့ပြောင်းအခြေချနေထိုင်သူတွေသေဆုံးသွားကြတဲ့ကိစ္စတွေကိုသူရဲ့ Facebook စာမျက်နှာမှာတရောပြီးတော့ရေးသားနေကြကြောင်း ProPublica ဆိုတဲ့သတင်းဌာနကစုံစမ်းဖော်ထုတ်ခဲ့တာပါ။နေဆက်လုံခြုံရေးတပ်ဖွဲ့တွေကသူရဲ့ Facebook စာမျက်နှာကို IM1015 ဆိုရဲဖန်ဆီးမိတဲ့နိုင်ငံသားတွေအတွက်သတ်မှတ်ထားတဲ့ code နံပါတ်အတိုင်းပေးထားတာဖြစ်ပါတယ်။နေဆက်လုံခြုံရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ကာလအတွင်းမကြသေးခင်က16နှစ်သားသူတေဆုံသွားခဲ့တာကိုလည်းဘာမှမထူဆန်းတဲ့သဘောသူရဲ့ Facebook မှာရေးထားကြောင်း ProPublica သတင်းဌာနကတွေ့ရှိခဲ့တာပါ။ယင်းနှစ်တေဆုံသွားတဲ့တာအဖာသတင်းကိုလည်း Democrat တွေနဲ့ Liberal အယူဝါဒရှိသူတွေကလှုပ်ကြံရေးသားထားတယ်လို့နေဆက်လုံခြုံရေးတပ်ဖွဲ့တွေကသူရဲ့ Facebook စာမျက်နှာမှာရေးသားထားပြီးယင်းနှစ်တဲ့သူတွေထက်မှာအဲ့ဒီလောက်တန့်ရှင်းတဲ့သူမတွေ့ဘူးလို့လည်းရေးသားထားပါတယ်။ဒီကိစ္စကိုစုံစမ်းဖော်ထုတ်ပြီးတော့အရေးယူသွားမယ်လို့ဒီမိုကရက်အမတ်တွေကပြောပါတယ်
။ EU ရွေးပသမဂ္ဂခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲတတိယမြောက်နေ့ကိုဒီကနေ့မှဆက်လက်ကျင်းပနေပြီးတော့28နိုင်ငံပါ EU ဖွဲ့ကြီးရဲ့အရေးကြီးတဲ့နေရာတွေအတွက်လူရွေးချယ်ဖို့အတွက်အကြိမ်နဲ့ဆွေးနွေးနေကြပါတယ်။ EU ဖွဲ့ကြီးကယင်ကာရာတွေနဲ့မတူအတော်ကြီးအားနည်းချိနဲ့နေတဲ့ချိန်ဖြစ်တာမလို့ခေါင်းဆောင်တွေအနေနဲ့သူတို့ရဲ့နောက်ခံနိုင်ငံရေးမတူတဲ့ဒေသကျိုးစီးပွားတွေကိုအတော်လေးကိုညှိနှိုင်းကြိုးစားယူနေရပါတယ်။ဥရောပကော်မရှင်ကြီးကဲ့ဖြစ်တဲ့ Netherlands နိုင်ငံကြီးဝန်ကြီးဟောင်း Socialist Party Frans Timmermans ကိုယာထားဖို့ကိစ္စမှာ EU ခေါင်းဆောင်တွေအကြမ်းမှာမနေ့ကအတော်လေးကိုဆွေးနွေးခဲ့ကြရတာပါ EU အဖွဲ့ဝင်တစ်တီဖြစ်ကြတဲ့ချက်သမရနိုင်ငံ Hungary Poland နဲ့ Slovakia နိုင်ငံတွေနဲ့ EU ကြားဆက်ဆံရေးအတွက် Timmermans ဟာတင့်တော်တဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုပြီးတော့ချက်ဝန်ကြီးချုပ် Andreas Babis ကသတင်းတောက်တွေကိုပြောပါတယ် EU ရဲ့အခြေခံမူတွေအပေါ်မှာယက်တီရမယ်ဆိုရယ် Timmermans လိုလူကိုကန့်ကွက်တာဟာလက်မခံနိုင်စရာဖြစ်တယ်လို့ Spain ဝန်ကြီးချုပ် PetroSanစန်ဂျက်စကပြောပါတယ်အခုလိုမျိုးဥရောပကော်မရှင်ကြီးကဲနေရာပြင်ဥရောပလွှတ်တော်ဥက္ကဋ္ဌနေရာနောက်ဥရောပဘူဟုပန်ဥက္ကဋ္ဌနေရာနဲ့အခြားဥရောပထိပ်ပိုင်းနေရာတော်များများကလည်းဒီနှစ်အတွင်းမှာခံထားရဖို့ရှိနေပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာနှစ်ရက်ဆက်တိုက်မိုးတဲထန်စွာရွာသွန်းပြီးတော့တဲအိမ်သားတွေဘက်ကတိုင်းတစ်ခုပြိုကျခဲ့တဲ့အတွက်အနည်းဆုံးလူ28ယောက်သေဆုံးသွားခဲ့ပါတယ်။အင်္ဂါမနက်အစောပိုင်းကဖြစ်တဲ့ဒီဖြစ်အတွင်းလူ60လောက်ဒဏ်ရာရသွားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။မွန်ဘိုင်းမြို့နေရာတချို့မှာလွန်ခဲ့တဲ့24နာရီအတွင်းမိုးရချိန်12လမနီးပါးရွာသွန်းခဲ့ပြီးတော့ရေကြီးရေရှမ်းတာရထားလမ်းရေကျော်တာတွေဖြစ်ခဲ့ပါတယ်။မိုးတဲထန်စွာရွာသွန်းမယ်လို့ခန့်မှန်းထားတဲ့အတွက်အင်္ဂါနေ့မှာရုံးတွေကျောင်းတွေကိုလည်းပိတ်ထားခဲ့တာပါ။အနောက်ပိုင်းကမြို့တော်ဖုန်းမှာလည်းစနေနေ့ကရွှေပြောင်းအလို့သမားမိသားစုတွေနေထိုင်ရတဲ့အိမ်နာမောတတိုင်းပြိုကျခဲ့တဲ့အတွက်အနည်းဆုံး15ယောက်သေဆုံးခဲ့ပါတယ
်။အင်္ဂါညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတော့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါနဲ့နိုင်ငံတကာသတင်းတော်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ရှမ်းပြည်နယ်အစီပိုင်းအထူးဒေသ၄ရဲ့အဓိကရည်မှန်းချက်ဟာတိုင်းရင်းသားကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တည်ထောင်သွားရေးဖြစ်ကြောင်းငင်းငယ်ရေးနှစ်30ပြည့်ခန်းနာမှာအထူးဒေသ၄ဥက္ကဋ္ဌကပြောကြားပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တည်ဆောက်နိုင်ရေးအတွက်1993အမျိုးသားညီလာခံကလေးကတောင်းဆိုခဲ့ကြောင်းအထူးဒေသ၄ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မိုင်းလားဒေသမှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော်ကိုမိုးစောကတင်ပြမှာပါ။
ဟုတ်ကဲ့ရှမ်းပြည်နယ်အထူးဒေသလေးကို1989ခုနှစ်ဇွန်လ30ရက်နေ့မှာစတင်တည်ထောင်ခဲ့တာကြောင့်2019ခုနှစ်ဇွန်လ30ရက်နေ့မှာနှစ်30ပြည့်အခမ်းအနားကိုမိုင်းလာမြို့မှာကျင်းပခဲ့တာဖြစ်ပါတယ်။မိုင်းလာစီလူးနဲ့နံပါတ်နယ်မြေဒေသတွေပအဝင်ဖွဲ့စည်းထားတဲ့အထူးဒေသလေးကိုကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်တည်ဆောက်သွားမှာဖြစ်ကြောင်းအထူးဒေသလေးရဲ့အာဏာပိုင်အဖွဲ့ဖြစ်တဲ့ငင်းချိုင်းနဲ့စီလုံးရေးကော်မတီဥက္ကဋ္ဌဦးဆိုင်လင်းကနှစ်30ပြည့်အခမ်းအနားအဖွဲ့မိန်ခွန်းမှာပြောဆိုခဲ့ပါတယ်။
အထူးဒေသလေးကိုဒီနေ့ဒီချံပုံကျူဒါရံဘောပြောခဲ့တာအိမ်ကနောက်ပိုင်းကိုချုပ်ပေးနေဖြစ်တဲ့ဒေသအဖြစ်ဒီသောက်ကောင်းပါဒီဒီလူတို့ဒီနဲ့ရေငါတော်ဆိုးရအပြည့်အမှန်ပြုပြတဲ့ရေငါကဒီသားတဲ့ဒေသဖြစ်ပေါ်လာအောင်လူကောင်းပါမှဒီပါပဲ
အခမ်းအနားပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့သတင်းနဲ့ပြန်ကြားရေးဌာနမှဦးခမ်းမောင်ကကိုပိုင်အုပ်ချုပ်ခွင့်ရဒေသတည်ထောင်ရေးကိုအမျိုးသားညီလာခံစတင်စဉ်ကတည်းကတောင်းဆိုခဲ့တာဖြစ်ကြောင်းပြောပါတယ်။
1993ခုနှစ်အမျိုးသားညီလာခံစကျင်းပတဲ့အချိန်ကနေကျွန်တော်တို့တောင်းဆိုရတဲ့မူကတော့မပြောင်းလဲဘဲခုတည်းကျွန်တော်တို့ကိုဟလာချန်ပီယံရဲ့အရှိပိုင်းအထုဒေသ၄ဆိုပြီးတော့တတ်မှတ်ပြီးခဲ့တာရှိတယ်။မိုင်းလာရဲ့ဒီလူရဲ့နံပါတ်ရဲ့ဒေသ၃ခုပေါ့ဗျာ။အဲ့ဒါကိုတစုတစည်းနဲ့ထားပြီးတော့မိုင်းလာဟိုအထုတေတ၄လို့မခေါ်တော်မှဒီအခေါ်ကအသွန်းလို့မသွန်းတော်မှကျွန်တော်တို့တိုင်းနာကိုပါအုပ်ချုပ်ခွင့်ရတေတအဖြစ်နဲ့သတ်မှတ်ပေးပါဆိုပြီးကျွန်တော်တို့93ကနေစပြီးတော့ဒီကနေ့အထိကျွန်တော်တို့ရဲ့တောင်းဆိုချက်တာပဲနိုင်ငံရေးမှချက်ကျွန်တော်တို့ကပြည်တော်စွန့်နဲ့ခေါ်ထွက်ဖို့ပြည်နယ်တောင်းဖို့ဟုတ်လားဗာဒီတာတရားကျွန်တော်တို့မှမရှိဘူးကျွန်တော်တို့တောင်းဆိုချက်နိုင်ငံရေးမှချက်တော့တိုင်းနာကိုပါအုပ်ချုပ်ခွင့်ရတေတပေးပါကျွန်တော်တို့တောင်းဆိုချက်အဲ့ဒါဖြစ်တယ
်လက်ရှိနိုင်ငံတော်အစိုးရကဆောင်ရွက်နေတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးဖို့ကိုလည်းမဆန့်ကျင်ကြောင်းနဲ့အားလုံးပါဝင်ရေးမှုရဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်အထူးဒေသလေးကသူတို့ရဲ့ရည်မှန်းချက်ကိုအကောင်အထည်ဖော်မဲ့လုပ်ငန်းစဉ်ကိုအခုလိုဆက်လက်ပြောပါတယ
် not non ဆိုကျွန်တော်ကဘယ်လိုသွားမလဲဆိုတော့ခုနကပြောလို့ကျွန်တော်ဒီ NCA ဒီထိုးကြမယ်အားလုံးပေါ့အချင်းတိုင် NCA ဒီထိုးမယ်ထိုးပြီးရင်ကျွန်တော်တို့ကနိုင်ငံရေးဆွေးနွေးပွဲပါတယ်။အဲ့ဒီကြမှာကျွန်တော်တို့ကနိုင်ငံရေးနဲ့ဆွေးနွေးရမယ်။ကျွန်တော်တို့လိုချင်တာကျွန်တော်တို့ရည်မှန်းချက်နိုင်ငံတော်အသိမယ်နိုင်ငံတော်ကဘယ်လိုဆက်ချပေးမလဲ 哎哎，你家嘛叫那多啊？有个包还是包肉，包肉皮嘛不？那都没快哦。咱们叫那都一里的嘛，叫那都吃干他的，你土地大里面里面的嘛了。过月比土地多，过地大多，叫那都大白搞过他。
南安一里拉东大都到了研究等阿罗，那些 democracy federal 比当都至少一个五点年前吧，但那路苗路也过半边贪官一个，离他不路阿得了，第一个苏亚詹姆罗呢，但那刚上路一家，这来孙女不下来，业绩将逃避阿爸的。前几年，朱德达来了，外边呢，最新的女把的 UWSB、UWSA 听出呀。朱德达那个嘞，今年出场一个当手他的宝马，到达也没有等个，苦了是表白的。
UWSA、UWSB 宝的，那的也那他，那买来也那他的股，那这边的，的查单那路牛族的查嘛，那单那那个干破事的查嘛。但也因啊，几部路啊，地数的没有的，全部拉来的路多，真话了就啥嘛的，啊，没多变偏水多的。但那那那个破水的呢，以苏亚这么多家嘛，一年苏内木里股渐渐变变老来嘛，比新康木里的这代里股偏先来嘛七八的，啊，你路偏先来嘛大里，然后就那路来嘛，有他变来等下以雄鸡木的少爷。Democracy and Federalism 的国切开，比方说地少耶稣的新民主帝国，包包苗苗钢铁方来嘛，七八的。
A B 拉对嘛，七八的，土地大呢，瓦地大下来，土路也你东西边看那嘛，比那地场部多过，当初他那七八的。
古木作业的人比不着七八的，古的卡，个钱比那不个钱牛来只要嘛，个钱比那真难有呢，这个不因路过一家困难场老嘛。ဒေသခံတွေတနိုင်းတစ်ပိုင်းတူးဖော်ဖို့ပြည်내အစိုးရခွင့်ပြုချက်နဲ့လုတ်ခွင့်တွေချပေးတော့မှာပါအရင်ဒီနေရာတွေဟာ KIA ထိန်းချုပ်မှုအောက်မှာရှိခဲ့ပြီးပရင်တူးဖော်မှုတွေရှိခဲ့ပေမဲ့အခုအစိုးရတက်ထိန်းချုပ်မှုအောက်ရောက်ပြီးနောက်ပိုင်းမှာပထမဆုံးအကြိမ်ဖြစ်ပြည်내အစိုးရကလုတ်ခွင့်ချပေးလာတာဖြစ်ပါတယ် VOA သတင်းတော့ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ပါတယ်
ပရင်အများဆုံးထွက်တဲ့ကချင်တနိုင်းဒေသမှာလက်လောက်လက်စားလောက်ကွက်ကိုပြန်လောက်ကင်ဝင်ပေးဖို့ဒေသခံတွေကပြည်အောင်စုအစိုးရကိုတောင်းဆိုထားလို့မကြခင်ရပိုင်းအတွင်းလောက်ကွက်ဧကပေါင်း 9,000 နီးပါးကိုပြည်내အစိုးရကချပေးတော့မှာပါဒါနဲ့ပတ်သက်ပြီးမနက်ဖြန်ဇော်လိုင်း3ရက်မှာအစည်းအဝေးရှိပြီးအသေးစိတ်ကိုမကြခင်ထုတ်ပြန်သွားမယ်လို့ကချင်ပြည်내တယံစာတနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးဒါရှိလက်ဆိုင်က VOA ကိုပြောပါတယ်
အဲ့ဒါအခုဟုတ်ကဲ့အခုကျွန်တော်တို့လုပ်ငန်းညှိနှိုင်းစီဝေးလုပ်ပြီးတော့အားလေးကိုပေါက်တယ်ပေါ်ဖို့စူးစမ်းနေပါတယ်မနေ့ပြန်ဆိုကျွန်တော်တို့ဒါစီဝေးလုပ်ဖို့ကျွန်တော်ဖိတ်ခါရဲဒါပြီးနေပြီးနေလုပ်ွက်စစ်စစ်ချထားပေးရွက်ရ
ပြီးနေအစိုးရစီဝေးပြီးရနဲ့မြို့နယ်အုပ်ချုပ်ရေးမှူးအဖွဲ့ကိုအကွက်ရိုက်မြေတိုင်းမှုအတွက်တောင်းဝန်ပေးသွားမှာပါပရင်လုပ်ွက်တွေကကြောက်စိမ့်တူဖို့တို့လိုဆက်ရန်တရားကိုတုံးလို့မရပဲလူအင်အားနဲ့တုံးရတာပါပရင်လောက်ွက်တွေချပေးရင်လဲမှန်ကန်မှုရှိအောင်တကောက်စင်းရင်ရှိရဲ့ဒေသခံတွေကိုပဲချပေးဖို့မျှော်လင့်ကြောင်းတနိုင်းမြို့နယ်ပြည်내လွှတ်တော်ကိုယ်စားလှယ်ဦးလင်းလင်းဦးကပြောပါတယ
်ကျွန်တော်တို့ဒီဒေသခံတွေတော့လောက်ကန်ခွန်လန်ဖန်တီးပြီးတော့ကြာလွှတ်တော်မှာမေးခွန်းလန်မေးခဲ့တယ်အဲဒီသမားကြီးစီလည်းမေတ္တာရက်ခံစာပြင်ခဲ့တယ်ပေါ့နော်အကောင်းလည်းပေါ်လာမယ်ကြာတော့ဝန်တာလာဘူးနောက်တစ်ခုကတော့ဒေသခံတွေတချို့ဥစ္စာရမတည့်ရဥစ္စာဆိုရင်ကျွန်တော်အမြင်ဆိုရင်အဲလက်လွတ်လက်စားရှောက်ရခြင်းပေါ့အဲပုံစံ30ပေါ့အိမ်တော်ကူပေါ့နော်အဲအောင်တွဲပြီးတင်ရမယ်ဆိုလို့ရှိရင်ဒါဒေတာကနေတော့ပါအကျိုးကြီးပေါ့အများကြီးရှိလာနိုင်တယ်ပေါ့
ကချင်ပြည်နယ်တနိုင်းမြို့ကပြင်းထွက်ရှိရဲ့နေရာများစုဟာ KIA ထိန်းချုပ်တဲ့နေပြည်ဖြစ်ခဲ့ပြီးတိုက်ပွဲတွေကြောင်းနေပြည်မလုံးချုံခဲ့လို့2018အစပိုင်းကစပြီးပိတ်ထားခဲ့တာပါအခုတော့တပ်မတော်ကနေပြည်ထိန်းချုပ်ထားပြီးဒေသခံတွေကတနိုင်းတစ်ပိုင်းတူးဖို့ခွင့်ရဖို့တောင်းဆိုနေရပါ2018ထဲမှာကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအခြေအနေတွေကိုလေ့လာခဲ့အစည်းအဝေးမှာဥပိုင်လီမိတက်နဲ့ပြည်သူ့စစ်အဖွဲ့တွေစစ်ဘုတ်ချုပ်ဟောင်းတွေရဲ့ကုမ္ပဏီတွေကကချင်နဲ့ရှမ်းမှာရှိရဲ့ကြောက်စိမ့်ပရင်ရွှေနဲ့ကြောင်မီးသွေးတွေကိုအစစ်အစေးမဲ့ထုတ်ယူခဲ့ကြရည်လို့ဖော်ပြထားပါတယ်။ကြောက်စိမ့်တူဖို့ရေးမှာလည်းကချင်လက်နက်ကင် KIA ပါဝင်ပတ်သက်နေရလို့လည်းဖော်ပြထားပါတယ
်။ကိုဇော်တက်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့ရခိုင်ဒေသဘက်ကိုလည်းကြည့်အောင်ပါခင်ဗျာ။စီတင်းမာနေတဲ့ရခိုင်မြောက်ပိုင်းဒေသမှာ AA နဲ့ဆက်နွယ်နေတဲ့ဆိုပြီးမတင်ပါလို့မြန်မာစစ်တပ်ကပြီးခဲ့တဲ့လတည်းဖမ်းဆီးထားစဉ်မှာမြောက်ဦးမြို့နယ်ပေါတောပြင်ရွာသားတူဦးမြန်မာစစ်တပ်ရဲ့နှင်းပန်းမှုကြောင့်မနေ့ကတေဆုံးသွားတယ်လို့မိသားစုဝင်တွေနဲ့ဒေသခံတွေကပြောပါတယ်ဒီလိုတေဆုံးတာကိုနိုင်ငံသားတွေရဲ့အခွင့်အရေးရမိမိတို့နှိမ့်နှံမှုအတွက်သက်ဆိုင်ရာကိုတိုင်ကြားနိုင်ကြောင်းတက်မတော်ဘက်ကတုံ့ပြန်ပါတယ် VOA သတင်းတော့နိုင်ကွန်းအိမ်ကပြောပြမှာပါ
ยามาเสด็จกันในพันธุ์สีตาเนี่ยยามุ่งเนี่ยปองโซบินยาก็นอกทายวาดารู้ในเส้นมุ่งแต่งยาวมันเนี่ยก็ยืนเรือลาบูรารู้จักเลยยืนเรือสุดท้ายเนี่ยก็ตัวยูยูยืนเรือเจ้าก็มีสิ่งที่ลาบูเลยไอ้ตัวมันไม่ได้บุกทำไมไม่พูดได้เดี๋ยวเราชินเลยด้วยเจ้าก็สิ่งมาเสียวันจีก็แล้วมันขนาดบุกเลยอันนั้นเสด็จก็ตัวเลยเสด็จสิ่งมาเป็นส่งเลยในสังขารมันจะเดียวกูอัลลอฮ์ก็เสด็จมาเป็นสิ่งที่เดียวเสด็จยิงคุยยงมาทีนี้กูน่าอีหลา ယ်ဆိုရင်တော့ဒီလိုကဒီကိုယူလာပြီးတော့ဒီမှာပဲကြုံမယ်ညောင်းမှာပဲ
အသက်28နှစ်အရွယ်ကိုစောဝင်းလိုင်ဟာကိုခန္ဓာမှာအသွင်းတန်ရာပြင်းထန်စွာရရှိခဲ့ပြီးကြောက်တော်ဆေးရုံကလည်းစစ်တွေဆေးရုံကိုဇွန်လ30ရက်နေ့ကပို့ဆောင်ဆေးကုသခဲ့ပေမဲ့လည်းမနေ့ကညနေပိုင်းမှာတည်ဆုံသွားခဲ့တာပါကိုစောဝင်းလိုင်ဟာဇွန်လ20ရက်နေ့ကမြောက်ဦးမြို့နယ်ဝေသာလီကျေးရွာကနေပေါက်သောပြင်ကျေးရွာကိုအပြန်လမ်းမှာတပ်မတော်ကနေဖမ်းဆီးသွားတာဖြစ်ပြီးနှိမ့်ဆက်တန်ကြောင့်တည်ဆုံသွားတာဖြစ်တယ်လို့မိသားစုဝင်ပေါက်သောပြင်ရွာသားသူကပြောပါတယ်
ဟုတ်ကဲ့ဒီဘက်နဲ့တော့ဆုံးဝင်လို့ယူတာပေါ့ကျွန်တော်ကတော့တော့ရှင်းမှန်းစိတ်ကြီးစိတ်ကိုသွားရှင်းပါဒဏ်ရာကပြန်လို့သူကသွေးတယ်ထိုင်တယ်တဲ့ဒဏ်ရာကတော့သွေးရတယ
်ကိုစောဝင်းလှန်ရဲ့ရုပ်လောင်းကိုစစ်တွေစေယုံကြီးရင်ခွဲယုံကနေတဆင့်မြောက်ဦးမြို့ကိုဒီကနေ့မှတည်ဆောင်သွားပြီးမနေ့ဖြန်မြောက်ဦးသိန်းချိုင်းမှာတကြွသွားမှာဖြစ်ပါတယ်ကိုစောဝင်းလိုက်နေနဲ့မြန်မာစစ်တပ်ရဲ့နှင်းပါနှိမ့်ဆက်မှုကြောင့်တည်ဆုံရတယ်လို့သတင်းတွေထွက်ပေါ်နေတဲ့ပေါ်တမတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကခုလိုပြောပါတယ
်။ဟုတ်ကောမြန်မာကျွန်တော်24မိနစ်မှလွန်ပြီးအားလည်းတယောက်ဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ကြောင့်ဆွေးဆွေးကြတယ်လို့ရှိတာပေါ့။ဟိုကကနေကနှင်းပါနှိမ့်ဆက်လို့တည်ဆုံရပါမှာ။အဲဒီဆွေးဆွေးကြတဲ့ပတ်သက်လို့တော့မြင်လာတဲ့အခါရှိရင်မြင်လာတဲ့သူကတော့ဒါမြင်လာတဲ့အတိုင်းသက်ဆိုင်ရာကိုကြောကြားလို့ရပါရဲ့။ဒါနဲ့ပတ်သက်လို့ကြောင့်နိုင်ငံပါရီမှာခွင့်ပြုရှိတာပဲ။
ပြီးခဲ့တဲ့ဇွန်လ20ရက်နေ့ကမြောက်မြုတ်နယ်ဝေသာလီကျေးရွာနယ်ပေါက်တော့ပြင်ကျေးရွာသားရှိဦးကိုမြန်မာစစ်တပ်ကနေရခိုင်လက်နက်ကန်အေအေဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့မတင်ကမှုနဲ့ဖမ်းဆီးသွားခဲ့တာပါ။အဲ့ဒီထက်ကနှူးဟာတည်ဆုံသွားခဲ့ပြီးဂျန်တဲ့လူတွေကိုမြန်မာစစ်တပ်ကစစ်ဆေးနေစေလို့အဆိုပါပေါက်တော့ပြင်ရွာသားကဆက်ပြောပါတယ
်။ပေါက်တော့ပြင်နဲ့ဝေသာလီကဖမ်းတဲ့6ယောက်ကတော့6ယောက်မှ9ယောက်ပြည်ပြည်ဂျန်တဲ့လူတွေက9ရက်နဲ့9ရက်နဲ့ယူတယ်နေဘယ်လိုဖြစ်ကြတယ်ဆိုတော့
ပြီးခဲ့တဲ့ဇွန်လ24ရက်နေ့ကလည်းဖန်ခံရလူရှိဦးနဲ့ကပေါက်တော့ပြင်ကျေးရွာကနေမျိုးသွန်းဟာလဲနှိမ့်ဆက်မှုတန်ကြောက်တည်ဆုံသွားခဲ့ပါတယ်။တမရဖက်ကတော့ကြမ်းမရီချုပ်ရင်းလို့စေယုံပို့စင်မှာတည်ဆုံတာဖြစ်တယ်လို့ VOA ကပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်စစ်ရေးပဋိပက္ခကာလအတွင်းအေအေနဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့စစ်တပ်ကနေဖမ်းဆီးစစ်ဆေးမှုအတွင်းတည်ဆုံသူ14ဦးရှိလာပြီးဖြစ်ပါတယ်။ဒါအပြင်စစ်ရေးသင်းမာနယ်စဲဒေသတွေမှာအယက်သားတွေကိုဖမ်းဆီးမှုတွေကလည်းရှိနေပါတယ်။မနေ့ကကြောက်တော်မြို့နယ်ဒလူချောင်းကျေးရွာမှာမြန်မာစစ်တပ်ကနေရွာသား9ဦးကိုဖမ်းဆီးထားရမှာကျေးရွာသားသက်ကြီးပိုင်းတွေကနေလာရောက်အာမခံခဲ့ရမှာရွာသားတွေကိုပြန်လွှတ်ပေးခဲ့ပေမဲ့အာမခံသူသက်ကြီးပိုင်း2ဦးကတော့မြန်မာစစ်တပ်ကနေဖမ်းဆီးထားစေလို့ရခိုင်ပြည်နယ်အရပ်ဖက်ပြစ်ခတ်တိုက်ခိုက်မှုစောက်ကြီးရေးဖွဲ့ဝင်ဦးစော်ဝင်းကပြောပါတယ
်မနေ့ကလူ9ဦးအဖမ်းခံရရတယ်ဒလူချောင်းရွာကလေအဲ့ဒီ9ဦးကို3ဦးတည်းချင်ထားတယ်အဲ့ဒီအတွက်ရွာကအကြီးတွေကအထူးကြီးလူကတော်ပြီအာမခံအေးကိုဦးကိုဆက်ပြလိုက်တယ်။အေးအဖိုးကြီးနှစ်ဦးကိုသူကခွာထားလိုက်တယ်။အေးအဖိုးကြီးနှစ်ဦးကိုအခုချိန်ထိမလှည့်သေးဘူး။တဦးကအသက်80နောက်တဦးကသူကတနည်းနည်းကြီးလို့ပြောတယ
်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစီယပတိပခကာလအတွင်းမှာမတင်ကမှုနဲ့ရွာသား80ကျော်အဖမ်းဆီးခံထားရတယ်လို့လည်းရခိုင်လူမှုအဖွဲ့အစည်းတွေကနေစည်ရင်းပြစုထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
ဒီရဲ့ရေဒီယိုနဲ့ TV ဒီသတင်းစာသားတွေကို mobile phone မှာအချိန်မြွေးအလွယ်တကူရယူနိုင်မဲ့ VOA mobile application ကို
ဒေါင်းလုဒ်ထည့်သွင်းထားသူတွေအနေနဲ့လာမယ့်စနေနေ့နေ့လယ်တနင်္လာနေ့ညနေ9:00-6:00အတွင်းမှာမန္တလေးမြို့ Diamond Plaza Shopping Mall မှာဗီဒီယိုရဲ့အထူးလက်ဆောင်တွေလာရောက်ထုတ်ယူနိုင်ကြပါတယ်ခင်ဗျာစနေနေ့နေ့လယ်တနင်္လာနေ့6:00အတွင်း Diamond Plaza ကိုအရောက်လာပြီးဂီတဖျော်ဖြေပွဲနဲ့အတူ VOA လက်ဆောင်လေးတွေလာယူကြပါ Mobile Application ထည့်သွင်းဖို့ထည့်သွင်းမှုအခက်အခဲရှိနေသူတွေကိုလည်းကူညီပြီးတော့လှူဆောင်ပေးမှာဖြစ်ပါတယ်အခုတော့ထိတ်တန့်ရအောင်နိုင်ငံတကာသတင်းတစ်ပုဒ်ကိုလည်းတင်ဆက်ချင်ပါတယ်2015မှာနိုင်ငံတကာသဘောတူညီချက်အရအီရန်ဘက်ကတူလောင်သိမ်းစီးကွင်းရှိတဲ့တန့်စင်ယူရေနီယံပမာဏကန့်သက်ထားတဲ့ပမာဏကိုကျော်လွန်သွားပြီလို့အီရန်ကတင်းလာနေမှာကြေညာပါတယ်ဒီလိုကြေညာတာဟာအီရန်အပေါ်အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့တံခတ်မှုတွေဖိရှားရေးအတွက်နိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ထိုးထားတဲ့နိုင်ငံတွေကိုဖိအားပေးလိုက်တာလည်းဖြစ်ပါတယ်အီရန်လောက်ရဲ့အကျိုးဆက်ကျွမ်းကျင်သူတွေနဲ့ဒီ VOA ခတ်ဒစ်ဌာနတွေ့ဆုံမေးမြန်းချက်တွေကိုစလာဒီဇာဟုတ်ရဲ့တင်ပြပို့ထားပါတယ်မန်းလောင်ကတင်ပြပါပါ
အီရန်နိုင်ငံခြားရေးဝန်ကြီးဂျာဗတ်ဆာရီဖ်ကရောအီရန်အနေနဲ့တမနာထရမ်အဆိုအရပြည်ခရက်နှစ်ကနှုတ်ထွက်သွားတဲ့နိုင်ငံတကာသဘောတူညီချက်ပါရပိုင်ခွင့်အခွင့်အရေးတွေအတိုင်းဆောင်ရွက်ခဲ့တာလို့တင်လာနေကပြောပါရယ်
။အီရန်ထက်ကဘာအနော်မရှာ
ဆောင်ရွက်ခဲ့တဲ့အတိုင်းတန့်စင်ယူရေနီယံ300ကီလိုဂရမ်ကန့်သတ်ချက်ကိုကျော်သွားပါပြီ။ကျွန်တော်တို့မဖြစ်မနေဆက်လုပ်မယ်ဆိုတာရှင်းပါတယ်။ဒါကနိုင်ငံတကာသဘောတူညီချက်ပါ။ကျွန်တော်တို့အခွင့်အရေးအတိုင်းဆောင်ရွက်တာပါ။
လေလာတုံတတ်သူတူဖြစ်တဲ့ကက်သရင်းဘာဝါကတော့အီရန်ကောင်းဆောင်တွေဟာအမေရိကန်အရေးယူတန်ခတ်ထားတဲ့ပိတ်ဆို့မှုတွေဖျက်ရှားနိုင်အောင်အရှိန်မြင့်ကြိုးပမ်းနေတယ်လို့တုံတတ်ပါတယ်
။ They're not necessarily looking for a way to export their low enriched uranium. They're looking for
တန်းစင်ပြီးသားယူရေနီယံတွေကိုပြပကိုတင်ပို့ဖို့ဆိုတာအီရန်ဘက်ကစဉ်းစားမဲ့ကိစ္စမဟုတ်ပါဘူး။သူတို့ဘော်စီးပွားရေးအရာပိတ်ဆို့ထားတာကိုရုတ်သိမ်းစေခြင်းနဲ့ပြန်ပြီးစဉ်းဆက်ညှိနှိုင်းမှုအတွက်အရှိန်မြင့်ပြီးအင်းနဲ့အားနဲ့ဆောင်ရွက်နေတာပါ။ဒါပေမဲ့ဒီကိစ္စကလက်တလောဖြစ်မယ်လို့တော့ကျွန်မမထင်ပါဘူး
။စီးပွားရေးအကျအသေးတွေရင်ဆိုင်နေရတဲ့အီရန်အပေါ်နောက်ထပ်ပြင်းထန်တဲ့အရေးယူပိတ်ဆို့မှုတွေတမနာထရမ်အစိုးရကပြဋ္ဌာန်းထားတာပါ။အီရန်ကိုနောက်တစ်ကြိမ်နျူကလ িয়ার အရေးစစ်ဆန်ညှိနှိုင်းမှုတွေမှာပါဝင်လာအောင်ဖိအားပေးဖို့ရည်ရွယ်တာဖြစ်ပေမဲ့တမနာထရမ်ကတော့အခုလက်ရှိဖိအားပေးမှုတွေမလုံလောက်သေးဘူးလို့ပြောဆိုနေပါတယ်။လေလာတုံတတ်သူတူဖြစ်တဲ့အဲလင်မာကော့ဖစကီကတော့အီရန်ဘက်ကတိတ်မကြခင်ကာလအတွင်းစစ်ဆက်ဆွေးနွေးတာမျိုးလုပ်မဲ့ပုံမရှိဘူးလို့ဆိုပါတယ
် I think that Iran has the wherewithal that they will not do that certainly
အီရန်ဘက်ကဒီလိုရည်ရွယ်လှုပ်ဆောင်မယ်လို့ကျွန်တော်မထင်ပါဘူးတရားတာကတော့သမရထရန့်အစိုးရလက်အောက်မှာလုပ်မှာမဟုတ်ပါဘူး2020ခုနှစ်ရွေးကောက်ပွဲမှာသမရထရန့်ရှုံးမယ်အစ်စ်ကပြန်ဆမယ်လို့သူတို့ကမျှော်လင့်ထားတာပါ
စစ်ဆက်ဆွေးနွေးရေးပြန်လုပ်မယ်ဆိုရင်အီရန်ဘက်ကအကြီးအကျယ်မျက်နှာပြက်စရာအရှုံးပေးသလိုဖြစ်သွားလိမ့်မယ်လို့မာကော့ဖစကီကမြင်ပါတယ်။ဒါကြောင့်လဲယီမင်မှာဟူတီလူမျိုးစုတပုံတွေကိုလက်နက်တပ်ဆင်ပေးတာမျိုးတတိယအင်အားစုတွေကတဆင်တိုက်ခိုက်တာမျိုးရန်စတိုက်လုပ်ရတွေပိုလုံလာနိုင်ခြင်းရှိတယ်လို့ထောက်ပြပါတယ်။အမေရိကန်ပြည်ထောင်စုကရောအီရန်ကပါစစ်မဖြစ်ချင်ဘူးလို့ပြောနေတာပါ။တမနာထရမ်အနေနဲ့တော့စီရေးအရတုံ့ပြန်ဖို့ပြောတဲ့သူတွေနဲ့တင်းမာမှုရော့အောင်လုပ်ချင်တယ်ဆိုတဲ့သူတွေနှစ်ဖက်စလုံးကဖိအားပေးတာကိုခံနေရပါတယ်။သူ့ဖက်ကအလင်းစလိုတုံ့ပြန်တာမျိုးတော့မလုပ်ဘူးလို့တမနာထရမ်ကဆိုပါတယ
်။
ပိတ်ဆို့တံခါးမှုတွေချမှတ်ထားပါတယ်။အီရန်နဲ့ပတ်သက်လို့အလော30ကျွန်တော်တို့မလုပ်ပါဘူး။သိတ်လောဘူးလည်းမလုပ်ပါဘူး။အလော30လုပ်ရင်ကျွန်တော်တို့ပဲဒုက္ခရောက်နိုင်ပါတယ်။
ပိတ်ဆို့တံခါးမှုတွေဟာတကယ်တမ်းရည်ရွယ်တဲ့အတိုင်းအထမြတ်မမြောက်ရှင်းရှင်းလင်းလင်းမရှိဘူးလို့လေလာသူတွေကပြောပါတယ်။တုံတတ်သူမာကော့ဖစကီရဲ့အဆိုအရဆဒမ်ဟူစိန်လက်အောက်ကအီရန်နိုင်ငံလဲပိတ်ဆို့မှုတံခါးမှုတွေကိုကျဉ်းကျဉ်းခံနိုင်ခဲ့တယ်လို့ထောက်ပြပါတယ်။မြောက်ကိုရီးယားလဲနိုင်ငံတကာအရေးယူပိတ်ဆို့တဲ့ကြားကနျူကလ িয়ার ဆဒမ်မှုတွေ6ကြိမ်လုံနိုင်ခဲ့တယ်ဆိုပြီးပြောဆိုပါတယ်ရှင်
။ကန့်သတ်ယူရေနီယံပမာဏဒီကန့်သတ်ချက်တွေကိုကျော်လွန်သွားပြီဖြစ်တဲ့အကြောင်းအီရန်ကပြောဆိုလိုက်တာနဲ့ပတ်သက်လို့တုတ်ပြန်တာနေကိုနားဆင်ကြရတာပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုလိုင်းနိုမီတာ2532 51နဲ့လိုင်းလံမီတာ190ကပါဖမ်းယူနားဆင်နိုင်ကြမှာဖြစ်ပါတယ်။အခုညပိုင်း9နာရီခွဲကနေစပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဓာတ်ရိုက်လေလိုင်းအစီအစဉ်မတိုင်ခင်မှာဒီအမေရိကန်နိုင်ငံရေးအကြောင်းကိုထုတ်လွှင့်မှာဖြစ်ပါတယ်။ကိုသိန်းထိုက်ဦးကနေအမေရိကန်နိုင်ငံရေးအကြောင်းတည်ခေါင်းစရာတွေကိုပြောပြမှာပါ။
အီရန်နဲ့အမေရိကန်ပြည်ထောင်စုကြားစီးရီးယားဒီမနေချင်းအီရန်ကိုတိုက်ပင်ဆိုရင်သမ္မတထရန့်တူရဲသဘောနဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်ပိုင်ခွင့်အာဏာရှိတယ်ဆိုတာမျိုးအထက်လွှတ်တော်ကတော်ဝိုက်တဲ့နည်းနဲ့အတည်ပြုပေးလိုက်ပါတယ်။ခုခံကာကွယ်တဲ့စစ်မျိုးမဟုတ်ရင်လွှတ်တော်ရဲ့အတည်ပြုချက်ကိုသမ္မတကယူဖို့ဥပဒေကြမ်းတရက်တင်သွင်းခဲ့ပြီးအဲ့ဒီအဆိုကိုအထက်လွှတ်တော်ကပိတ်ပင်ဟန်တားလိုက်တာဖြစ်ပါတယ်။တောက်ကြနေကထဲလွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပြီးသမ္မတထရန့်ဆိုရအတွက်တော့အောင်မြင်မှုတစ်ခုဖြစ်ခဲ့ပါတယ်။အီရန်ကိုစီရီးယားထိုးစစ်ဆင်ဖို့အထက်လွှတ်တော်ကအတည်ပြုလိုက်တာတော့မဟုတ်ပါဘူး။ဒါပေမဲ့သမ္မတရဲ့လုံခြုံရေးကိုကန့်သတ်တဲ့အဆိုကိုအထက်လွှတ်တော်ကပယ်ချခဲ့တာပါ။တိုက်မယ်ဆိုရင်လွတ်တော်ရဲ့ခွင့်ပြုချက်ယူရမယ်လို့တင်သွင်းသူတွေထဲမှာဒီမိုကရက်ထဲလွှတ်တော်အမတ်ချက်ရှူမာလည်းပါပါတယ
်။ Congress gets to approve or disapprove wars, period.
စစ်တိုက်ပွဲမတိုက်ဘူးဆိုတော့အရင်ကလည်းလွတ်တော်ကပဲအတည်ပြုခဲ့တာပါလို့သူကပြောပါတယ်။ဒီမိုကရက်ထဲလွှတ်တော်မှထွန်ယူတော်ကလည်းအခုလိုပြောပါတယ
် This amendment says we are not going to go into an unauthorized
ပြင်ဆင်ချက်ထဲမှာတည်ပြုချက်မရှိဘဲအီရန်ကိုစစ်တိုက်မှာမဟုတ်ဘူးလို့ရေးထားတာပါအီရန်ကိုစီးရဲရတိုက်ဖို့လိုတယ်လို့သမ္မတနဲ့သူ့အစိုးရအဖွဲ့ကမြင်နေဆိုရင်အခြေအတင်ဆွေးနွေးပါမဲခွဲဆုံးဖြတ်ပ
ါသမ္မတကပဲလွတ်လပ်လပ်ဆုံးဖြတ်သင့်တယ်လို့မြင်တဲ့ Republican ထဲလွှတ်တော်မှထွန်ကော်ဒွန်ကတော့အခုလိုပြောပါတယ်
This amendment embodies irresolution
ဒီပြင်ဆင်ချက်ကဆုံးဖြတ်ချက်မှပြတ်သားတာအားနည်းတာတူဝေတာတွေကိုပြတ်တာနေပါလေဒီပနိုင်ငံတခုကကျွန်တော်တို့ drone တွေအဖွဲ့ဝင်တွေကိုတိုက်ဖို့ပြစ်မှတ်ထားနေတဲ့အချိန်စီဦးစီးချုပ်ရဲ့လက်ကိုကျိုးတုတ်လိုက်တယ်လို့လုပ်တဲ့လုပ်ရပါ
Republican ထဲလွှတ်တော်အမတ် Mitt Romney ကလည်းအခုလိုတုံ့ပြန်ပြောဆိုပါတယ
် I mean think about it Iran shoots down an American aircraft and what is the US
စဉ်းစားကြည့်စမ်းပါ American drone ရင်ကိုအီရန်ကပစ်ချတယ် American ထဲလွှတ်တော်ဘာလုပ်တယ်လဲစီးရဲရဆက်လုပ်ရမယ့်ကိစ္စကိုကန့်သတ်ဖို့နီလန်းအနေနဲ့တင်ပြချက်တွေကိုမဲခွဲနေရတယ်မစဉ်းစားရအောင်ပါပဲ
အီရန်ရင်းနဲ့ပတ်သက်လို့သမ္မတထရန့်ဘက်ကထိရင်သိသိဆောင်ရွက်နေတယ်လို့ Republican အမတ်ဒေါ်တော်များများကမှတ်ချက်ပြီးပြောဆိုပါတယ်စီးရဲရထိုးစစ်စင်တာတဲ့ပိတ်ဆို့တံခတ်မှုတွေချမှတ်ပြီးအရှိလေပိုင်းဒေသမှာနောက်ထပ်တပ်တွေဆီလွတ်ပြီးအားပြေတာမျိုးပဲလုပ်နေတဲ့အကြောင်း Republican ထဲလွှတ်တော်အမတ်မက်ဂိုရူဘီတို့ကလည်းပြောပါတယ်ဒီမိုကရက်တွေကတော့မချေနှက်ကြပါဘူးထဲလွှတ်တော်အမတ်ချက်ရှူမာကအခုလိုတုံ့ပြန်ပါတယ
် The American people are worried and rightly so that even if the president isn't eager for war he may bumble
American ပြည်သူတွေစိုးရိမ်နေကြပါတယ်သမ္မတကစစ်တိုက်ဖို့ဆန္ဒမရှိဘူးဆိုရင်တော့ဘလုံးပထွေးနဲ့မတင်မကြပြောနေတော့အရှေ့လေပိုင်းဒေသကမဖြစ်စလောက်ရန်စမှုလေးတွေကနေထိမ့်မနိုင်သိမ့်မရအနေအထားဖြစ်သွားနိုင်ပါတယ်
အာဖဂန်နစ္စတန်နိုင်ငံကိုတိုက်ဖို့အတွက်2000ခုနှစ်မှာအမေရိကန်လွှတ်တော်ကအတည်ပြုခဲ့ပါတယ်။နောက်တစ်နှစ်ဂျာမန်အီရတ်ကိုတိုက်ဖို့အတည်ပြုခဲ့ပါတယ်။အဲ့ဒီအချိန်ကလေးကနောက်ပိုင်းမှာစစ်နယ်ပတ်သက်ပြီးလွှတ်တော်ဘက်ကဆုံးဖြတ်ချက်ချခဲ့တာတော့မရှိပါဘူး။ဒီမိုကရက်ထဲလွှတ်တော်အမတ်တင်ဂိန်းကတော့သမ္မတကိုအပြည့်အဝလုံခြုံရေးပေးတာမျိုးကိုသဘောမကျတဲ့အကြောင်းအခုလိုပြောပါတယ
်။ Those who vote against this amendment in my view are essentially giving the president
အခုပြင်ဆင်ချက်ကိုစွန့်ကျင်မဲ့ပေးတဲ့သူတွေဟာသမ္မတကိုကြိုက်တဲ့နေရာသူ့သဘောနဲ့သူသွားတိုက်နိုင်တယ်ဆိုပြီးခွင့်ပေးလိုက်တာပါဒါဟာကျွန်တော်တို့ဘယ်သမ္မတကိုမှပေးခဲ့တဲ့ပေးတဲ့အခွင့်အာဏာမဟုတ်ပါဘူ
းဒါပေမဲ့လည်းတွန်ကော်ဒွန်တို့ Republican အမတ်တွေကတော့သိရေးကြီးတဲ့ကာလမှာသမ္မတကိုမလုပ်နိုင်မရှားနိုင်အောင်တုံ့နောင်လာမျိုးလုပ်တာကအန်ဒီရဲ့ရှိတယ်လို့မြင်ပါတယ
် There's a reason why we have one commander in chief not 535
စီဦးစီးချုပ်တာဝန်ကိုတယောက်တည်းကိုရွေးခန့်ထားအကြောင်းရှိပါတယ်လွတ်တော်အမတ်ရှိသလောက်935ယောက်ခန့်ထားတာမဟုတ်ပါဘူး
။သမ္မတထရန့်ကတော့အီရန်ကိုစီးရဲရမတိုက်ဘူးလို့ယတိပြညင်းချက်မထုတ်သေးပါဘူး။ဘလို့နည်းနဲ့ပဲဖြစ်ဖြစ်အမေရိကန်ကိုတိုက်ခိုက်တာမျိုးတွေလှုပ်လာမယ်ဆိုရင်အင်းနဲ့အားနဲ့အကြီးအကျယ်တုံ့ပြန်မယ်။တုံ့ပြန်တိုက်ခိုက်တဲ့အဆင့်မဟုတ်ဘူး။သုံးသင့်ရှင်းလင်းမယ်ဆိုပြီးတော့တောင်းချိန်ချောက်ပြောဆိုနေကြောင်းပါခင်ဗျာ။
ကိုသိန်းနဲ့ဦးအစည်းအဝေးတင်ဆက်ပေးတဲ့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာအစည်းအဝေးကိုနားဆင်ကြရတာပါအခုတော့အင်္ဂါညတိုင်းနားဆင်နေကြဖြစ်တဲ့ VO ရဲ့ဓာတ်ရိုက်လေလိုင်းအစည်းအဝေးထုတ်လွှင့်မှုအချိန်ရောက်လာပါပြီဖိတ်ကြားထားသူတွေနဲ့အတူကိုဇော်ဝင်းလှိုင်ကကမကထပြုစီစဉ်ဆွေးနွေးမှာဖြစ်ပြီးတော့မတ်ဆုမွန်ကထုတ်လုပ်သူဖြစ်ဆောင်ရွက်မှာပါ
လာပါခင်ဗျာ VOA တရားလေးလိုင်းအစီအစဉ်ကကြိုးဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့မကြသေးခင်ကပဲတက်မတော်ကနေပြီးတော့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်ဖို့အတွက်ဆိုတဲ့ရည်ရည်ချက်နဲ့စစ်တိုင်း၅တိုင်းမှာတစ်ဖက်သက်အပြစ်ကရဆဲထားတာကိုတက်တန်းနှစ်လထပ်တိုးလိုက်တဲ့ကိစ္စအပါအဝင်ဒီအပြစ်ကရဆဲထားတဲ့ကာလတွေအတော်အတွင်းတိုင်းရင်းသားတွေနဲ့လက်နက်ကိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတက်မတော်အစိုးရတို့အကြားမှာငြိမ်းချမ်းရေးဆွေးနွေးမှုတွေနှစ်နဲ့ချီပြီးလှုပ်လာပေမဲ့ဒီငင်းငင်းဆွေးနွေးမှုတွေဘာကြောင့်မအောင်မြင်သေးတာလဲဆိုတာကိုကျွန်တော်တို့အဓိကထားဆွေးနွေးကြမှာဖြစ်ပါတယ်ဆွေးနွေးဖို့အတွက်အဓိကပင်နိုင်ဆွေးနွေးပေးကြမယ့်ပုဂ္ဂိုလ်တွေလည်းကျွန်တော်တို့ဒီ line ပေါ်မှာရောက်နေပါပြီဦးမောင်မောင်စိုးနိုင်ငံရေးလေလာသူတူဖြစ်တယ်လို့နောက်ဦးထွန်းစော် UNSC ပြောခွင့်ရနဲ့ ANC ရခိုင်မျိုးသားကောင်စီရဲ့အတွင်းရေးမှူးတို့ရှိနေကြပါတယ်ကျွန်တော်တို့ဆွေးနွေးပွဲကိုမစခင်မှာပထမဆုံးဒီအစိုးရပြောခွင့်ရဦးစော်ထေကဇွန်လ9ရက်နေ့မှာဒီညဉ့်ညင်းနဲ့ပတ်သက်ပြီးတော့အစိုးရရဲ့သဘောထားကိုပြောတော်တာလေးကိုအရင်ချင်းယုံလေးနားထောင်ကြည့်ကြအောင်ပါကျွန
်တော်တို့အခုအစိုးရဘက်ကရစ조사နေတာကဒီမြောက် AA ဘာဝင်မြောက်ပိုင်းလေးဘက်နဲ့ bilateral ceasefire agreement ပြီးရင်ကျွန်တော်တို့နိုင်ငံရေးခွင့်ရေးတွေရဖို့နိုင်ငံရေးစပွဲဝိုင်းကိုရောက်ဖို့ဒီလမ်းကြောင်းကိုပဲကျွန်တော်တို့ကတိုက်တွန်းခြင်းတယ်အဲ့တော့အဓိကမြေတားရက်ခံခြင်းတာကတော့ကျွန်တော်တို့ညဉ့်ညင်းရေးစပွဲဝိုင်းပေါ့နော် bilateral ceasefire agreement ဖြစ်အောင်လို့ပြီးရင်ကျွန်တော် NCA လမ်းကြောင်းတိုင်းနိုင်ငံရေးဆွေးနွေးပွဲတွေရအောင်လို့ပြီးရင်တော့အားလုံးနဲ့အတူတူဓာတ်တူညီတူနိုင်ငံရေးခွင့်ရေးတွေတောင်းဆိုပြည်내ခွင့်ရေးတိုင်းသားခွင့်ရေးဒါတွေတောင်းဆိုဖို့ဒီနီလန်းကပဲအားလုံးအတွက်ခံတာတယ်ရခိုင်ပြည်내နဲ့ရခိုင်လူထုလည်းမနာတဲ့နီလန်းဖြစ်မယ်လို့ကျွန်တော်ပြောချင်တယ
်။ဟုတ်ကဲ့ဒါကတော့အစိုးရပြောခွင့်ရဥစ္စာထေပြောသွားတာပါ။ဟိုသူပြောသွားတဲ့ထဲမှာတော့ AA ကိစ္စလည်းဟိုတော်တော်လေးပါသွားတာတော့ရှိပါတယ်။ဒါပေမဲ့အဓိကဆိုလိုချင်တာကတော့အစိုးရရဲ့ညီညာရေးသဘောထားမူနဲ့ပတ်သက်ပြီးတော့အခြေခံသဘောတရားတွေသူပြောသွားတယ်လို့ကျွန်တော်နားလည်ပါတယ်။ဟိုဒီမူတွေကိုလက်ကင်ထားပြီးတော့ဆွေးနွေးကြကြတာလည်းအားလုံးတည်ကြတဲ့အတိုင်းပဲနှစ်တရာတော်တော်ကြာလာပြီဆိုတော့ခတ်တူတူပြောကြမယ်ဆိုရင်တော့ညီညာရေးပါလို့မရနိုင်သေးတာလည်းပေါ့လေဒါပေမဲ့အဲ့ဒီလောက်မလွယ်လို့လည်းဒီညီညာရေးကခကြီးရှည်နေတာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်ဒီဥထွန်းစော်ကိုကျွန်တော်အရင်မေးကြည့်ကြပါဦးထွန်းစော်တို့ UNFC အဖွဲ့ကလည်းမကြသေးခင်ကပဲဟိုဒီညဉ့်ညင်းရေးနဲ့ပတ်သက်တဲ့သဘောထားတွေထုတ်ပြန်ထားတာတွေအချင်းချင်းထုတ်ပြန်ထားတာတွေရှိပါတယ်ဆိုတော့ကျွန်တော်တို့ပြည်တွင်းညဉ့်ညင်းရေးဟာဘာကြောင့်မရနိုင်သေးတာလဲဟိုကျွန်တော်တို့ဟိုတောက်လျှောက်ပြောလာခဲ့ကြသလိုတက်မတော်မှာပဲလုံးဝတာဝန်ရှိနေတာလားဒါမှမဟုတ်လည်းတခြားဒီလက်နက်ကိုင်အဖွဲ့အစည်းတွေရောဒီလက်ရှိအစိုးရကိုဦးဆောင်နေတဲ့ NLD ပါတီမှာရောတာဝန်တစ်စိတ်တစ်ပိုင်းရှိသလားဘာကြောင့်များခီးနှစ်နှောက်နှေးနေရတာလဲဆိုတာလေးကိုအရင်ပြောပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့အဓိကကတော့တက်မတော်မှာတာဝန်ရှိရလို့ပြောရမှာဖြစ်ပါတယ်။အဲကြောင့်လဲဆိုတော့ဒီတက်မတော်ကနေပြီးတော့မှ1962ကလေးကနေအာဏာသိမ်းပြီးတော့မှဒီတိုင်းပြည်ကိုအုပ်ချုပ်လာတာဖြစ်ပါတယ်။ဆိုတော့ဒီတက်မတော်ကနေပြီးတော့မှသူ့ရဲ့စစ်ဘုချုပ်မျိုးဆက်တွေကပြောင်းသွားတယ်။သူကစနစ်နဲ့လုံနီးလုံဟန်နဲ့အတွေးခေါ်တွေရဲ့အယူဆတွေကဒီနေ့ချိန်တည်းပြောင်းလဲခြင်းမရှိပါဘူး။သူတို့ကအတွေးခေါ်ဟောင်းနေပဲဆက်သွားနေတဲ့အတွက်အဲဒီနေ့အချိန်အနည်းမှာငင်းချင်းရေးကနော်ဒီတွင်းမှာပို့ပြီးတော့မှလမ်းဝေးတဲ့အနေအထားကိုရောက်နေတာဖြစ်ပါတယ်။အဓိကတော့လမ်းဟောင်းတိုင်းလမ်းစဉ်ဟောင်းတိုင်းသွားနေလို့ဖြစ်ပါတယ်လို့ချုပ်ပြီးပြောရင်ရပါတယ
်။ဟုတ်ကဲ့ခင်ဗျ။ကျေးဇူးတင်ပါတယ်။ကျွန်တော်ဥမမောင်စိုးကိုလည်းတလဲမေးချင်ပါတယ်။ဟိုကျွန်တော်တို့ဒီပြည်တွင်းငြိမ်းချမ်းရေးရှိဖို့အတွက် NCA တို့21ရာစုပင်လုံညီလာခံတို့ UPDJC တို့ဟိုဟိုဟာတွေပေါ့နော်နာမည်တွေအမျိုးမျိုးနဲ့အဖွဲ့တွေဖွဲ့ထားတယ်။ဒါပေမဲ့ဥသွားနေတဲ့ဥတီချက်ကတော့တခုတည်းပါပဲ။ပြည်တွင်းငြိမ်းချမ်းရေးရဖို့ပေါ့နော်။ဆိုတော့အပြစ်ခတ်ရဆဲဖို့အစ်မနဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ဖို့ဆိုတဲ့ဟာတောင်ဆန်းစုကြည်ကိုယ်တိုင်လည်းအတင်းကြီးပြောနေတာရှိပါတယ်။ပြီးခဲ့တဲ့တင်းနေကနေနေတော့ကလည်းဒီမိုင်းလာမာနေ30ပြည့်ခန်းနာမှာဒီအစိုးရပြည်ထောင်စုငြိမ်းချမ်းရေးနဲ့ပြန်လည်တင်မြှောက်ဖို့ဌာနနဲ့ဒီမြောက်ပိုင်းမှာမိအဖွဲ့လိုဆွေးနွေးကြတာတွေရှိတယ်။အနာဂတ်မှာဆက်ဆွေးနွေးကြမယ်ဆိုပြီးသူတို့ဆုံးဖြတ်ခဲ့ကြတာတွေရှိတယ်ပေါ့နော်။ဟိုဆွေးနွေးပွဲတွေဇက်တိုက်လှုပ်လာကြတယ်။အများစုကလည်းဟိုအပြင်မှာရောအတွင်းမှာရောကျွန်တော်တို့သိရသလောက်ဆိုရင်ဒါတတ်မတော်မှာဟိုတမရောမှာတော်တော်လေးဟိုတာဝန်ရှိတယ်ဆိုပြီးပြောနေကြတော့ဒီကိစ္စဟာဆက်ဆွေးနွေးလို့ဆွေးနွေးပွဲတွေဖြစ်နေပြီမဲ့လေဆွေးနွေးပွဲတွေရတာဆိုအချင်းချင်းဖြစ်နေတာလားဘလို့ဘာကြောင့်ခီးမရောက်နိုင်တာလဲဥမမောင်ဆွေ
ီလိုပါဆိုရင်ကျွန်တော်တိုင်းပြည်မှာဖြစ်ပျက်နေတဲ့အချက်တစ်ချက်ကတော့လက်နက်ရှိမှလူရဝင်မယ်ဆိုတဲ့အားကိုအလုံးစွန့်ကင်ထားလို့ပါပဲ။အဓိကကတော့တပ်မတော်အနေနဲ့ဒုတာဝန်ရေးသုံးပါတို့သူ့ရဲ့နိုင်ငံကြီးရေချက်တွေကောင်းတဲ့ဆိုလို့လက်နက်ကင်တက်ကိုတင်အားနဲ့တုံးပြင်းနေချိန်မှာတန်တဲ့လက်နက်ကင်အေးပါဝင်တန်တဲ့လက်နက်ကင်တက်ဖွဲ့တွေရလဲ။အားလို့အခွင့်အရေးတွေလက်နက်ကင်တိုက်မှာဖြစ်မယ်ဆိုတဲ့အခြေခံပေါ်မှာတနက်ကင်လာကြတယ်တက်ခိုက်လာကြတယ်ဒီချင်းရတွေကိုမညက်တနိုင်ဘူးချင်းဒါပေမဲ့ကျွန်တော်တို့တွေ့ကြုံရပြောမယ်ဆိုလို့ရှိရင်တော့တနက်ကင်ပြီးတော့ပြဿနာဖြစ်ရှင်းနိုင်တာဟာမရှိဘူးဖြစ်နေတယ်ဆိုတော့တက်မတော်ဘက်ကလည်းတောင်းကျမ်းသူတို့သူတို့တတ်မှတ်ထားတဲ့သူအမှုပြချိန်မုန်းတာမလုပ်နိုင်ဘူးအဲတော်လိုင်းလက်နက်ကင်တော်လိုင်းဖွဲ့ပြီးကြရတယ်အစိုးရကိုပြုံးနိုင်နေဘူးဒီလိုအချိန်ကြီးမျိုးမှာကျွန်တော်တို့ကစိတ်သက်သာရေးဉာဏ်ရည်ဖြေရှာဖို့ဆိုတဲ့ဟာကိုပြောနေကြတယ်ဒါမဲ့လို့ပြောမိကြတဲ့အချိန်တော်တွင်းကာလမှာပဲဒီလက်နက်ကင်ဖွဲ့စည်းတွေတည်ရှိမှုပြဿနာနဲ့ပတ်သက်လို့အမီးပွားနေရတဲ့အချိန်ကာလမျိုးပဲဖြစ်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဥပမာဆိုရင်အဲ့တော့ဒီဟာကိုဟိုရှေ့ဆက်သွားဖို့အတွက်ဥထွန်းစော်ကိုကျွန်တော်မေးချင်တာကဥထွန်းစော်လည်းဒီဆွေးနွေးပွဲတွေမှာပါတာပဲဆိုတော့ကျွန်တော်တို့ဒီအပြန်အလှန်ညှင်းခုန်နေကြတာနဲ့ဒီအခု statement ဖြစ်နေတဲ့နေရာကနေပြီးတော့ကျွန်တော်တို့ဟိုဆိုတော့ဥမမောင်ဆိုပြောသလိုစစ်တပ်ကလည်းတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေပဲကိုအပြစ်ဖို့တယ်ဟိုတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေကလည်းတပ်မတော်မှလုံးလုံးအစင်တဆိုင်တာဝန်ဟိုတိုင်းပြည်ဟိုအာဏာယူလာတဲ့တပ်မတော်ဟိုလက်နက်ကိုင်ဖွဲ့စည်းမှာတာဝန်ရှိတယ်ဆိုပြီးတော့အပြန်အလှန်ပြောနေကြတော့ဒီဟာကရှစ်ဆက်သွားလို့မရနိုင်တော့ဘူးလားဘာဘယ်နေရာတွေမှာလိုအပ်တာလဲဘလို့ကျွန်တော်တို့ထိုးပေါက်သွားနိုင်မလဲဥထုံးဆောင်ပအဝင်ခဲ့တဲ့ဆွေးနွေးပွဲတွေမှာလေ့လာသုံးသပ်ကြည့်လို့ရှိရင်ဘာတွေများသင်ခန်းစာလိုရမလဲ
ဟုတ်ကဲ့ကျွန်တော်အခုနကပြောလိုက်တဲ့အနှစ်ထုတ်ပြောလိုက်တဲ့အထက်မှာအဓိကပါပါတယ်ဗျဒီတိုင်းပြည်ကိုပေါ့နော်ဒီပုံစံတန်နဲ့သွားမယ်ဆိုပြီးတော့မှအဲဒီပုံဖော်ထားတာကစစ်ဗိုလ်ချုပ်တစုအဖြစ်တယ်နော်ဒီတိုင်းပြည်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုခွင့်ကောက်ယူပြီးတော့မှတက်မတော်ကိုဖူထုံလုပ်ပြီးတော့မှဒီတိုင်းပြည်ကိုလူတစုလိုချင်တဲ့ပုံစံအတိုင်းပဲမောင်းနှင်နေတာဖြစ်တယ်ဒါကအခြေခံအကြောင်းတရားပဲအပြုတ်ပြင်းပြောင်းလဲလုပ်မယ်ဆိုလို့ရှိရင်ဒီအဖက်သက်ကြီးရှာထားတဲ့ပုံစံခွက်ကြီးထဲကနေပြီးတော့မှမထက်ထပ်ပေါက်မချာပဲနဲ့နော်ထက်မလာပဲနဲ့အဲ့ဒီဒီပုံစံခွက်ကြီးထဲမှာသူတို့လိုချင်တဲ့ပုံစံခွက်ကြီးထဲကိုမောင်းထည့်ပြီးတော့မှအဲ့ဒီရဲ့အခြေခံအောက်ကနေနော်သူတို့လိုချင်တဲ့ပုံစံရရင်တော့နော်ဒီဟိုဘောဆုပေးမယ်ပေါ့ဗျာသူတို့လိုချင်တဲ့ပုံစံမရရင်ဒဏ်ပေးမယ်ဆိုတော့ဆုပေးဒဏ်ပေးစနစ်နဲ့သူတို့ကလုံနေတာဖြစ်တယ်အခုလည်းပဲကြည့်ပေါ့နော်ဒီတက်မတော်ကနေပြီးတော့မှဒီမြန်မာပြည်မြောက်ပိုင်းနဲ့အရှေ့ပိုင်းစစ်တိုင်းငါးခုမှာအတူကတစ်ဖက်သက်စစ်စင်ရေးရထိုင်မှုတွေကိုလုပ်တယ်။အပြီးခဲ့တဲ့2018ဒီဇင်ဘာကနေ2019ဧပြီလထိ4လတာတစ်ကြိမ်ပေါ့နော်။ဒုတိယတစ်ကြိမ်မှာဆိုမေဂျွန်2လပေါ့။အခုတတိယတစ်ကြိမ်ဇူလိုင်ဩဂုတ်2လအတူတက်တန်တိုးထားတယ်။ဒီလိုမျိုးကျွန်တော်တို့ကဒီတက်တန်တိုးပြီးတော့မှလုံနေတဲ့ပုံစံတွေကလည်းပဲနီးလက်မှန်တာကိုကျွန်တော်တို့မတွေ့ရဘူး။အစိုးရတက်မတော်ရဲ့ဒီပြီးခဲ့တဲ့6လအတွင်းစစ်စင်ရေးရက်ခဲတာကိုကျွန်တော်တို့ကကြည့်မယ်ဆိုလို့ကြည့်ရင်နော် KIO နေမြန်မာတော့ထိုးစစ်တွေရောက်ကြတော့ပြင်မယ်ကျန်တဲ့ဒေသတွေမှာတိုက်ပွဲတွေဒုကြားကြွာဖြစ်နေတယ်ပဲဖြစ်တယ်နော်ပြီးရင်ဒီ6လတာကာလအတွင်းမှာမြန်မာပြည်အနောက်ဘက်ခြမ်းကဒီရခိုင်ဘက်မှာတော့အဆိုးဆုံးပေါ့ဗျာအဲဒီပြီးအရက်သားပြည်သူပေါင်းဒီ60ကျော်သေဆုံးတာရှိတယ်နော်ဒီနေ့ဆီလို့ကြည့်ထိခိုက်ဒဏ်ရာရတာတွေရရှိရှိနေပြီနောက်ပြီးတော့ပုံမှန်မျိုးနဲ့ဖမ်းဆီးထားတာကလည်းရာကျော်ရှိနေပြီအကြီးရောပေါင်း100ကျော်ကနေပြီးတော့မှစစ်ပေးဒုက္ခတွေပေါင်း9000ကျော်တိရှိလာနေပြီဖြစ်တဲ့။နောက်ပြီးတော့နှစ်ဖက်ကတိုက်ခိုက်ရေးစစ်တီတွေကလည်းပဲတေဆုံးတန်ရာရတာကလည်းပဲနှစ်ဖက်ထုတ်ပြန်ချက်တွေရဆိုလို့ရှိရင်ရာထောင်ချီရှိနေတယ်။နော်။နောက်ပြီးတော့ခိုင်မြောက်ပိုင်း9မြို့နယ်မှာညမထွက်ရအမိန့်ကိုထုတ်ပြန်ထားတယ်။နောက်ပြီးတော့ပလက်ဝပါဝင်ဒီ9မြို့နယ်မှာအင်တာနက်လိုင်းတွေကိုဖျက်တောက်ထားတယ်။ဒါပြီးခဲ့တဲ့ဒီ6လတာကာလအတွင်းမှာပြန်ကြည့်ရင်ဒါတွေကိုကျွန်တော်တို့တွေ့ရတယ်။ဒီဟာကဘာလဲဆိုတော့မြန်မာတပ်မတော်အနေနဲ့တစ်ဖက်မှာစစ်စင်ရေးထိုင်ပြီးတော့မှတစ်ဖက်မှာစစ်ချိန်ပြင်းတဲ့ဒီရည်မှန်ချက်ကိုအကောင့်တွေပေါ်နေတာကိုပြသနေတယ်။အခုဇူလိုင်ဩဂုတ်လ2လအတွင်းမှာလည်းပဲတက်မတော်ကသူတို့စစ်တင်ရေးပုံစံကိုပြီးခဲ့တဲ့6လပုံစံအတိုင်းပဲသွားမဲ့ပုံပါပဲ။ဘာကြောင့်လဲဆိုတော့ဒီပြီးခဲ့တဲ့အပတ်ကမိုင်းလာအဖွဲ့ငင်းကြဲရေး130ပြည့်ပွဲမှာရောက်ပိုင်းမှာအမိတ်တွေကိုပြီးခဲ့တဲ့ဒီတက်မတော်ရဲ့နှစ်ဖက်အပြစ်ခက်သဘောတူစာချုပ်ပေါ့အပြစ်ခက်ရဲ့စီးရဲ့သဘောတူစာချုပ်မူကျမ်းကိုကြည့်မယ်ဆိုလို့ရှိရင်နှစ်ဖက်ရည်တည်ချက်တောင်းဆိုချက်တွေကကွာဟကြီးလို့အကြည့်တာကြောင့်ဒီ2လအတွင်းမှာဖြည့်ရှင်းလို့ပြေးလည်နိုင်မဲ့ပုံမရဘူး။ဆိုတော့ဒီရှိနေမြေတိုက်ပွဲသဏ္ဍာန်တွေကဆက်ရှိနေမှာဖြစ်ပြီးတော့ဒီအနှိမ့်ထိုင်ဦးတွေကဆက်ကြုံတွေ့နေရမယ့်သဘောမျိုးလို့ကျွန်တော်ကချုပ်မြင်မိပါတယ်
။ဟုတ်ကဲ့ခင်ဗျအခုတော့ဒီမှာဥမောင်ဆိုကျွန်တော်တလဲပြန်ပြီးတော့မေးချင်ပါတယ်ခင်ဗျ။ဆိုတော့ဟိုအခုကျွန်တော်တို့ဒီတစ်ဖက်မှာဟိုဒီ
ခိုင်မာတဲ့မူဝါဒကိုစုတ်ကင်ပြီးတော့ဆွေးနွေးနေတာကတော့ဒါမမမမယက်တည်ပြီးရှိနေတာကတော့တတ်မတော့ပေါ့နော်ဒါပေမဲ့တစ်ဖက်မှာတတ်မတော့နဲ့စန့်ကျင်ပဲဆွေးနွေးနေတာတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရှိတယ်ပေါ့အများကြီးရှိတယ်ပေါ့ဒီဒေသအသီးသီးမှာဒါပေမဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားထဲမှာဟောတတ်မတော့ရဲ့သဘောထားကိုအခုဆိုရင်တင်းပြီးခေါင်းပြီးသူတို့ဘာတတ်မတော့ကဘလို့သဘောထားရှိတယ်ဆိုတော့သိနေပါရဲ့ကနေကိုချင်းချင်းကြားထဲမှာကောညှို့ညွတ်မှုဘာကြောင့်မရနိုင်တာလဲဗျဘာလို့လဲဆိုတော့ဒီစစ်တပ်ကတော့ငင်းငိုင်းတော့လိုချင်တယ်ဒါပေမဲ့ငင်းငိုင်းပေးဖို့အတွက်ဆိုရင်တော့အားလုံးလက်နဲ့ချပြီးတော့ငါတို့အောက်မှာလာရတီကြဆိုတဲ့သဘောမျိုးလိုမျိုးဆန်ဆန်ဖြစ်နေတော့စစ်တပ်ရဲ့ရတီချက်ကကိုချင်းချင်းကြားထဲမှာညှို့ညွတ်နဲ့စုစုစည်းစည်းနဲ့စစ်တပ်နဲ့ဆွေးနွေးတဲ့အခါမှာရတီကြရင်ပို့ပြီးတော့ထိရောက်မှုမရှိပေဘူးလားဘာကြောင့်များသဘောထားကွဲနေကြတယ်လို့သုံးသပ်မိလဲဥမ္မာမောင်ဆိုရင်
ကတော့တိုင်းပြည်လူမျိုးတွေဖြစ်ဖို့ဖြစ်ပွားပေါ်ပေါက်လာဖို့မတူဘူးဗျကျွန်တော်တို့ဘွားဒီမှာရှိရတိုင်းပြည်လူမျိုးတွေဖြစ်ဖို့တူတက်မှုတွေသူတို့ရဲ့ယဉ်ကျေးမှုတွေသူတို့ရဲ့သမိုင်းတွေဟာတင်ပြောင်းတက်ပြောင်းနေတယ်မတူကြဘူးဗျဒါပြင်အဲ့တိုင်းပြည်လက်နက်ကိုင်ဖွဲ့စည်းတွေဖြစ်ထွန်းတူတက်မှုတွေဟာလည်းမတူနိုင်ကြဘူးဒါပြင်တိုင်းပြည်လက်နက်ကိုင်ဖွဲ့စည်းတွေရဲ့ဒီလက်နက်ကိုင်ကငြင်းမြေပြည်သားထိတွေ့နိုင်မှုဘဏ္ဍာငွေတောင်းတမှုလက်နက်ကိုင်ကတောင်းတမှုအဲ့ဒါတွေကလည်းမတူကြဘူးဒါပြင်တိုင်းလာနေတိုင်းလာကြီးထိတ်ထုတ်ထားတဲ့လက်နက်ကိုင်တပ်ဖွဲ့တွေလှုပ်ရှားတဲ့နေနေကြတယ်လေ။ညစက်တချောင်းမှာပြန်ကျင်းနေတယ်။တချို့လက်နက်ကိုင်ဖွဲ့စည်းတွေကဆက်ဆက်မှုရှိလို့နဲ့ချိုးလက်နက်ကိုင်ဖွဲ့စည်းတစ်ခုနဲ့တစ်ခုဆက်ဆက်ဖို့ကလှမ်းဝေးတယ်ဗျ။ဒီလိုနေသားမျိုးမှာတိုင်းလာကြီးချင်းချင်းကပြည်လုံးညွှန်လိုက်တစ်ခါပြန်ပြီးတော့တပ်ပေါင်းစုကြီးဖွဲ့လိုက်။နောက်တိုင်းတပ်ပေါင်းစုကြီးကပြည်ခွဲလိုက်။နောက်အစ်တပ်ပေါင်းစုကြီးပြန်ဖြစ်လာတယ်။အဲ့ဒီဖြစ်စဉ်ကတော့ဖြတ်တန်းနေရလေဦးမယ်ထင်တယ်ဗျ။အဲ့ဒါကတော့နေမည်နေသားရေသူတို့ရဲ့အင်အားနေသားရေကြောင့်စင်သားဘုံမတူညီတဲ့အတွက်ကြောင့်လို့ဖြစ်ပေါ်နေတယ်လို့ထင်ပါတယ်
။ဟုတ်ကဲ့။ဟိုဆိုလိုချင်တာကတော့ဆောဥမောင်ဆိုပြောတဲ့ point ပါပဲ။ကျွန်တော်ဟိုပြောချင်တာကလည်းဒီအပြစ်ခရက်ဆဲရေး NCA လက်မှတ်ထိုးတဲ့အဖွဲ့ကထိုးမထိုးတဲ့အဖွဲ့ကမထိုးအဲ့လိုမျိုးအကွဲကွဲပြားဖြစ်နေတော့ဟိုနွားကွဲရင်ကြားဆွဲတယ်ဆိုတဲ့ပုံစံမျိုးလိုမျိုးဖြစ်နေသဘောတက်ရောက်နေတော့ကိုလိုချင်တဲ့အဓိကရည်မှန်းချက်ပန်းနိုင်ကိုအရင်ရောက်အောင်သွားပြီးတော့မှကျန်တဲ့အသေးစိတ်ကိစ္စတွေနိုင်ငံရေးကိစ္စတွေဖက်ဒရယ်ကိစ္စတွေကိုဆက်ပြီးတော့နောက်တစ်ဆင့်သွားကြရင်မကောင်းပေဘူးလားဆိုပြီးကျွန်တော်မြင်မိလို့ပါဆိုတော့အရင်ဆုံးဆွေးနွေးပွဲရင်လို့လိုက်ပြစ်ခတ်ရက်ဆက်လိုက်ပြီးတော့မှနောက်တစ်ဆင့်တစ်ဆင့်ပြီးတစ်ဆင့်ပေါ့နော်နံပါတ်1ကိုအရင်ရောက်လို့ကနံပါတ်2ကိုသွားကြမယ်ဆိုတော့ပုံစံမျိုးသွားကြရင်ကောင်းမလားလို့ပါဟုတ်ကဲ့
ဟုတ်ကဲ့ဒါပေမဲ့လောလောဆယ်မှာပြစ်ခတ်ရက်ဆက်ရေးတွေမြောက်ပိုင်းမှာအမေးခွေတွေတွေပြစ်ခတ်ရက်ဆက်ရေးတွေက၄ဘွယ်ပဲလိုပါလေ CIA ကိုကြံ့ရယ်အဲ DNA ရယ်ဒီ၄ဘွယ်လိုတယ်အဲ့မှာအခုလောလောဆယ်ကတနာကြီးပြရာဖြစ်နေတာအေးအေးဖြစ်နေတယ်အေးအေးကတနာကိုဖြည့်ရှင်းနိုင်မှာလားကျန်တဲ့ဒီလေးခွေကတနာကိုဖြည့်ရှင်းနိုင်မှာဖြစ်နေအဲ့တော့အထက်ကကြည့်မယ်ဆိုလို့ရှိရင်ဒီတိုင်းစတိုင်းငါးတိုင်းအဖြစ်ခရဆေးရတေးဥ20ချောင်းမှာဖြစ်တယ်တေးဥကတော့စိတ်ကြည်နမှုရလိမ့်မယ်အဲ့ဒီအချိန်မှာဒီအေးအေးနဲ့ဖြစ်နေတဲ့တိုက်ပွဲတွေမှာကျန်တဲ့နောက်ပိုင်းအဖွဲ့တွေကူညီဖို့ဆိုတာအဟန္တာဆက်ခဲ့သူရှိတယ်ဘယ်မှာလဲ EU နဲ့ပတ်သက်ပြီးတောင်းဆိုမှုကလည်းကွဲပြားမှုရှိတယ်။နောက်ပိုင်းမှာအမေလေးဘွယ်ကတောင်းဆိုတာကဒီပြစ်ခတ်ရဆဲကိုရောက်တဲ့နေရာမှာလက်နက်ကင်တပ်ဖွဲ့ရောက်တဲ့နေရာမှာရဆဲကြီးဖြစ်တယ်။အဲတပ်မတော်ဘက်ကတောင်းဆိုတာက EU လိုက်စားမှတရှိရေးပဲဖြစ်တယ်။လိုက်စားမှတရှိတာကိုပဲခွင့်ပြုမယ်ဖြစ်တယ်။အဲတော့ကွာမှုကအရင်ကြီးနေတာမှာစစ်ဆက်ဖို့ကခက်ခဲနေတယ်။အဲတော့တစ်ဖက်နဲ့တစ်ဖက်ဒီမှာနောက်ပိုင်းမှာအမေလေးဘွယ်ကိုပဲကြီးမယ်ဆိုရင် AE ရရခိုင်မှာအလန့်ကွာဝေးလွန်းတယ်။ကျန်တဲ့၃ဘွယ်ကတော့ဒီနောက်ပိုင်းမှာလည်းဆက်ဆက်မှုရှိရပေါ့အဲ့လိုမတူတဲ့အခြေအနေကလည်းသူတို့ရဲ့တင်းကြီးတင်းတဲ့ရည်တည်မှုနဲ့ဟိုထိခိုက်စေပါတယ်နောက်တစ်ခုကနိုင်ငံတကာအခြေအနေပေါ့ခုနတရုတ်နယ်စပ်ချောက်မှာရှိတဲ့နိုင်ငံတကာအခြေအနေအပြစ်ခတ်ရဆက်ထားတဲ့အခြေအနေကလည်းသူတို့တင်းကြီးတင်းတဲ့ချက်ဖို့ဟိုကျွန်တော်တို့အဟန့်အားဖြစ်နေတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဥမာဆိုကျေးဇူးတင်ပါတယ်ခင်ဗျကျွန်တော်တို့အခုဆွေးနွေးဖို့လေလိုက်မောက်ရောက်နေတဲ့သောတာရှင်တွေကိုလည်းတခါအလဲပေးခြင်းပါတယ်ခင်ဗျပထမဆုံးကျွန်တော်နယူးယောက်ပြည်နယ်ဘက်ဖလိုမြို့ကဥအောင်သိန်းကိုကျွန်တော်အလဲပေးချင်ပါခင်ဗျဥအောင်သိန်းလိုရင်းတူရှင်လေးဝင်ဆွေးနွေးလို့ရပါခင်ဗျဥအောင်သိန်းကြားပါလားခင်ဗ
ျဟုတ်ကဲ့ပါကြားပါတယ်
ဟုတ်ကဲ့ဥအောင်သိန်းလိုရင်းတူရှင်လေးဆွေးနွေးပေးပါခင်ဗျဟု
တ်ကဲ့ပါကျွန်တော်ဆွေးနွေးရှင်ကဘာဖြစ်လို့ငင်းချမ်းရေးမရနိုင်လဲဆိုတော့ခေါင်းဆိုင်နဲ့အခုကမေးထားတာမဟုတ်လား
ဟုတ်ပါတယ်ငင်းချမ်းရေးဘာကြောင့်မရနိုင်သေးတာလဲပေါ့နော်ဟုတ်
ဟုတ်ကဲ့အဲ့တော့ငင်းချမ်းရေးဘာကြောင့်မရနိုင်သေးတယ်လဲဆိုလို့ရှိရင်တော့အခုကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်တွင်းစိတ်ကဒီတမတော်ကနေပြီးကြီးစိုးထားတယ်ဆိုတော့ဒီမှာအခုကကျွန်တော်တို့ကနမူနာနှစ်ခုပြလို့ရတယ်ဝေါ်နဲမိုင်လာကိုပိုင်အောက်ရှော့ခွင့်ဒေသအဲ့ဒီအကုန်ပုံစံပြလို့ရတယ်
yakhan de da ma yakhan ta ma do araka army ga ba phit lo khe sha khwe ma pe le aku di ni me a ko aim ma ko ni da go ba phit lo ni be yan pa thwe aim ma be ni ya ma la ko aim ma ni ya ma la a ra wo san sa ji bu lo de di ha ga ni be yan belatre thu lai lu so lo chi yan e e ga be ni ya ma be thi pai ma le yakhan be ni ma be thi ya ma le a ra wo tu ko pe ya me a ku lan sa ma twa ni lai so ro အဲ့လိုဆိုတော့မြန်မာတပ်မတော်နေပြီးရင်ဂျပန်ပြည်မှာသွားနေပေါ့အဲအဲ့လိုဆိုလို့ရှိရင်တော့ဒီလိုပြောနေမယ်ဆိုလို့ရှိရင်တော့ခါမနေပြီးရင်ပြည်သူစိတ်ငြိမ်းမှမဟုတ်ဘူ
းဟုတ်ကဲ့
အဲ့တော့ဘယ်လစ်ထရီထိုးဖို့အရေးကြီးတယ်ဘယ်လစ်ထရီထိုးတဲ့အချိန်မှာကိုရတဲ့နေရာမှာရောက်တဲ့နေရာမှာတောက်ကိုရထားရမယ်ကျွန်တော်တို့သိတာကဒါပဲဟုတ်ကဲ့ပါကျေးဇူးပါပဲ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဥအောင်တင်ရင်ဆိုတော့ဟိုသောသောဥမုံစုပြောသွားတဲ့သဘောတဘာဝနဲ့လည်းတထထဲပဲဖြစ်ပါတယ်ဆိုတော့ဟိုအယူဆတွေကတော့အမျိုးမျိုးကွဲနေတာပေါ့နော်ဆိုတော့နောက်တစ်ယောက်ကျွန်တော်လေးလိုက်မော်ဖိတ်ခေါ်ကြပါတယ်ခင်ဗျအဲ့ဒါကတော့မြန်မာနိုင်ငံကဥမောင်ကျော်ဇံဖြစ်ပါတယ်ဥမောင်ကျော်ဇံလေးလိုက်မော်ရှိပါလားခင်ဗ
ျ
ဟုတ်ကဲ့ဥမောင်ကျော်ဇံဝင်ဆွေးနွေးလို့ရပါတယ်ခင်ဗျလိုရင်းတူရှင်းလေးဟုတ
်ကဲ့ဟုတ်ကဲ့ကျွန်တော်ကတော့ဟာပေါ့ဟိုဟာဒီဖြစ်ပေါ်နေတဲ့ကိစ္စကိုရှင်းခံပြီးတော့မြေပြင်ရှင်းလို့ရှင်းနေတာပါလေကြီးရှင်နေတာဘာလို့နေဆိုင်ရေးရှင်နေမှန်းကြလဲဘာလို့ဖြစ်နေတာလဲဆိုတော့ဒီလိုကြည့်ကြပြီးဖြစ်ပါတယ်ဟိုကျိုးတော့ပါပါလိမ့်အခုလေကြီးရှင်နေကဆိုရဖက်ကတော့ဘာလို့ညားနေတယ်ကျွန်တော်ကအဲ့ဒါပဲဒီဖိဘူးကို credit လို့ဖြစ်နေတယ်လေကြီးရှင်နေမှာတကယ်များတာကကျွန်တော်ရဲ့ခိုင်ခါမှာအဲ့ဒါတော့တကယ်ပြီးတော့ဆိုလို့ကြီးဒီတော့အမှုကများနေပြီအစိုးရဘက်မှဒီတက်ဖက်တဲ့ဟိုဘောဒီတက်မှုတော့အဆင်ပြေလို့များနေတယ်တနည်းကတည်းကတနည်းကတည်းကတော့များနေတဲ့ကိစ္စမှာဘာလို့ဒီတော့ဟုတ်စစ်ကြည့်လို့ဒီတော့ပြင်ရတာလေဒီလိုကျွန်တော်တို့ကပြောနေတယ်ကျောင်းကကျွန်တော်ခိုင်ရဲကိုလုံးလာလို့ဟိုဘယ်လိုဖြစ်သလဲလို့ပြောဆိုရမယ်မဟုတ်တော့တခါဟိုဟိုလူတွေဟိုအဆင်ပြေလိုက်အဲ့ဒီကိုရတယ်ကွာလို့တော့ပန်စီရပါလေဟာတောက်တော်မင်းနဲ့တော့ပန်စီရတော့ပန်စီရပါလေတဲ့ဒီလိုတက်ခဲရတယ်လို့ဒီတိမျိုးဆက်ကြတယ်လာမလို့လူတွေကိုမိတ်ဆက်ကသူ့ရတာလားဒီလိုဆိုရင်ဘယ်တော့မှသင်ကြားရမရနိုင်ကြတယ်သူလည်းရှိရှိတယ်မလို့ဒီလိုတွေသက်သက်တွေမရနိုင်တယ
်ဟုတ်ကဲ့
ဒီခရစ်ဒီဆိုတာကကျမဒီတလုံးတော့ပေါ့အရာလဲကျသူ့ကိုချက်ရှင်လို့ဖြစ်နေတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့လိုင်းကလည်းတိတ်မကောင်းဘူးဖြစ်နေတယ်ဥမောင်ကျော်တန်ကြီးဆိုတော့ဥမောင်ကျော်တန်ပြောတဲ့သဘောကိုတော့ကျွန်တော်တို့နားလည်ပါတယ်ဆိုအခုကျွန်တော်တစ်ဆက်ထဲမှာပဲကျွန်တော်ဥတိလက်မှုကိုလည်းအထိုင်းမှာရှိတဲ့တိလက်မှုကိုအလဲပေးကြပါမယ်ခင်ဗျတိလက်မှုလည်းလိုရင်းတူရှင်လေးဝင်ဆွေးနွေးပေးပါဦး
ဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ဒီအစိုးရအစိတ်ပတ်မှာတော့တောင်းဝန်ပြောပါတော့ဗာဖြစ်လို့ဆိုရင်တော့ကျွန်တော်ဒီမှာဒီအရောင်းငင်းငယ်ကြီးကျွန်တော်တို့ပြည်သူတွေကအားလုံးလူချင်းတဲ့ဘောမှာရှိပါတယ်။ဒါပေမဲ့အစိုးရနဲ့စစ်တပ်ကတော့တို့ကငင်းငယ်ကြီးကိုလူချင်းတဲ့ပုံစံမရှိဘူးကြ။ဘာဖြစ်လဲဆိုရင်တော့တို့တိုင်းသားဒီပတ်ဒီမှာတော့ပြစ်ခတ်ရစဲတော့ပြစ်ခတ်ရစဲစဲလို့ပြီးတာနဲ့တို့မြညာဝင်ယူတယ်တော့စစ်တပ်တွေတင်ဖို့တယ်တော့လက်နဲ့အမြောက်များစွာတင်ဖို့တဲ့လမ်းတွေတရားတွေထောက်ပြီးတော့တို့မြညာဝင်ယူနေတာကိုကျွန်တော်တွေ့ရတဲ့အတွက်တော့ကျွန်တော်အတမအစ်တာတော့လို့တော့
ဟု
တ
်ဒါတွေကတော့တိလက်မှုဖုန်းလိုက်ရလဲကျွန်တော်တို့ပြတ်တောင်းဖြစ်နေတယ်ခင်ဗျဟိုဟိုကောင်းကောင်းမကြားလို့ပါဆိုတော့ကျွန်တော်ဟိုတော်ရရှင်နေကျွန်တော်တို့ဒီဆွေးနွေးပွဲမှာဝင်ဆွေးနွေးပြီးဟိုတစားနဲ့ရေးထားတဲ့ဟာလေးတစ်ခုကိုလည်းကျွန်တော်ဖတ်ပြချင်ပါတယ်နာဂိအခြေခံဥပဒေကိုဖျက်ပြီးတော့စစ်မှန်သောဖက်ဒရယ်ကြားသောဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပေးရင်ဘယ်တိုင်းရင်းသားမှလက်နဲ့ကိုင်မနေပါဘူးအဓိကကဆွေမျိုးကောင်းစားရေးဗဟုပြုဗမာလူမျိုးကြီးအယောင်ဆောင်မြန်မာတပ်မတော်ထိပ်ပိုင်းကောင်းဆောင်များကိုဖယ်ရှားနိုင်မှမြန်မာနိုင်ငံအနာဂတ်ကောင်းမယ်ဆိုပြီးတော့အမရခိုင်ဆိုတဲ့တော်ရရှင်ကကျွန်တော်တို့ Facebook စာမျက်နှာနဲ့ရေးသားပြီးတော့ပေးပို့ထားတာရှိပါတယ်ခင်ဗျဆိုတော့ကျွန်တော်အပိတ်ကျွန်တော်ပြည်နိုင်ငံဆွေးနွေးတဲ့ပုဂ္ဂိုလ်အုပ်ကိုနောက်ဆုံးမေးခွန်းလေးတွေမေးချင်ပါတယ်ခင်ဗျဆိုတော့အခုအခြေအနေတွေကတော့ဟိုနှစ်ပေါင်းများစွာဆွေးနွေးလာပြီမဲ့လည်းပို့ပြီးတော့ရှင်းမလာဘူးပို့ရှုပ်ထွေးလာတာပဲကျွန်တော်တို့တွေ့တွေ့နေရတစဒီငင်းညာရေးခီးစဉ်ကပေါ့နော်ဦးမောင်မောင်ဆိုးကိုကျွန်တော်အရင်မေးချင်တာကလူရင်းတူရှင်အဓိကဘယ်အချက်တွေကများဦးစားပေးလှုပ်ဆောင်ဖို့လိုအပ်နေပါသလဲတမတော်ကသဘောထားပြောင်းဖို့လိုနေတာလားဘာတွေများလိုနေတာပါလဲ
ဟုတ်တယ်ကျွန်တော်တို့
น้องน่ะเปล่าตัวเลยบ่ญาติเลยเนี่ยติดขัดยาเสยมาเอียกิ๊บเลยอ่ะขึ้นเลยเออเอียเนี่ยปะเป็ดเนี่ยปฏิบัติมาตํารวจเวกก็นี่ปูปูเสยอ่ะน้องปวยล้วนจริงเอียนี่ใครมาพิชิหมูติมันอยู่ไล่ซามาพิชิหมูติมันไล่ซามาพิชิหมูเวติมันอยู่เลยสออ่ะล้างกว่าวยล้วนคุณน่ะญาติเอาไปเนี่ยปฏิบัติรู้อ่ะกวยแล้วหมู่ฤทธิ์มันนี่ไงหนูอยากเอาอย่างไหนเนี่ยดีเช็ดก็รอกวยแล้วหมู่อ่ะตลอดชี้มาเลยเออจนเราอ่ะดีที่ขัดยาเส
ဒီကလေးဝပါရင်ခိုင်မျိုးနဲ့ရှင်းမျိုးနဲ့လောက်မှာအဲတိုက်ပွဲကြီးဖြစ်ပြင်းတယ်ဖြစ်ပွားနေတယ်အဲ့တော့လက်ရှိပဂိချင်းကိုအခြေပြုပြီးမှသာလေးတစ်ခါရသေးဘူးပေါင်းရရင်ကျွန်တော်ပထမအခြေလောင်းအောင်မြင်တာပေါင်းရနိုင်ပါလိမ့်မယ်အဲပဂိချင်းကိုအဓိမ္မာယ်မပြုသေးဘူးဆိုလို့ရှိရင်တော့ကျွန်တော်ဆက်ဆဲနေအောင်မယ်လို့ခင်ပါတယ်ဟုတ်ကဲ့ဥပမာဆိုကျေးဇူးတင်ပါတယ်ဦးထွန်းဆ Sunibari ma piora la hoda bono, tamaro beka bari mia lo pulu anirale, nina sunibari ma, tamaro adika akea pinide lu pioni jaro, tenoro second tongs allowed to ma katuru li piobilu yamla.
Okay, digaro yadi, tamaro adi, yazatam mi motapene, no, natasha for zivongo, dazi yuma, sikazani, a lodigo, yet balo, genova, the mouth of Georgia. ဒီအခုဒီဟာပေါ့ကွက်ကြစစ်စင်ရေးရက်ဆိုင်မှုကိုလေးလာတကနှစ်လာတကတက်တန်တိုးတိုးလိုမျိုးလုံနေတာကလည်းပြည်ထောင်နာမှန်တဲ့အတွက်ဒီလိုလုံမနေပဲနဲ့ရှင်းရှင်းပြောမယ်ဆိုလို့ရှိရင်စစ်အုပ်စုကတရေးပေါ်ကြောင့်လည်းလုံရမျိုးလိုဖြစ်နေတယ်เนาะအဲ့တော့ကြောင့်တတိယရှိရင်အပြစ်မရသေးတဲ့ဖွဲ့တွေကိုဟိုအကြောင်းပြဒီအကြောင်းပြဟိုဘက်တိုင်လိုက်ဒီဘက်တိုင်လိုက်လုံမနေပဲနဲ့တပြိုင်တည်းသ
ှိတဲ့လက္ခဏာတွေအပြည့်ရှိနေတယ်။အဲဒါကြောင့်တရားရှုံးနိုင်ငံတွေကထွက်ပေါက်မှုထွက်ရလမ်းလမ်းကိုချမလား။တရားရှုံးနိုင်ငံတွေမှာပဲဆက်ပြီးတော့မှနေမလား။ဒီနီးလမ်းနှစ်ခုကတစ်ခုကိုပဲရွေးရမယ်အနေထားကိုရောက်နေပြီဖြစ်ပါတယ
်။ဟုတ်ကဲ့။
အဲဒါကြောင့်ကျွန်တော်နောက်ဆုံးဒီကိုချုပ်ပြောချင်တာကတော့မြန်မာသမိုင်းပညာရှင်ဒေါက်တာတက်မြင့်ဦးပြောတဲ့စကားဟောကိန်းမှာရှိတယ်ဗျ။2050ကျရင်မြန်မာနိုင်ငံဆိုတာကြီးတော့ပျောက်ကွယ်သွားနိုင်တယ်ဆိုတဲ့အနေထားရှိတယ်။အဲ့ဒါကြောင့်ဒီဟောကိန်းကိုသတိပြုပြီးတော့မှကျွန်တော်တို့ကနော်ဖေးစိတ်နေတာကနေဆက်ပေါက်ချဖို့လိုနေပြီလို့နောက်ဆုံးအနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့အပါဝင်ဆင်းနေကြတဲ့ဦးမောင်မောင်ဆိုးဦးထွန်းစောနဲ့တခြားပေးသက်တဲ့အားလုံးကိုကျေးဇူးအထူးတင်ရှိပါရခင်ဗျာ
ကုဇော်ဝင်းလိုင်းစီစဉ်ဆွေးနွေးတင်ဆက်တဲ့အင်္ဂါညဗီယိုရဲ့တိုက်ရိုက်လီလိုင်းစီစဉ်ကိုနားဆင်ကြရတာပါအခုတော့သတင်းချင်းညွတ်ကိုနန်းလောင်ကပြောပြပေးမှာပါ
တနင်္လာနေ့တုန်းကဟောင်ကောင်မှာဖြစ်သွားတဲ့ဆန်ပြပြမှုဟာဟောင်ကောင်ရဲ့တည်ငြိမ်မှုကိုထိခိုက်စေတဲ့ဥပဒေပြင်ပကလောက်ရဖြစ်တဲ့ဆိုပြီးတရုတ်အစိုးရကဝေဖန်ပြစ်တင်လိုက်ပါတယ်။ဟောင်ကောင်ကိုတရုတ်အစိုးရလက်အောက်လွှဲပြောင်းပေးခဲ့တဲ့22နှစ်မြောက်နှစ်ပတ်လည်နေ့ဂျွန်လ3ရက်နေ့မှာပဲထောင်ကနန်းရှိတဲ့ဆန္ဒပြသူတွေဟာဟောင်ကောင်လွှတ်တော်ထဲဝင်ရောက်စီးနင်းခဲ့တာပါ။ဆန္ဒပြသူတွေဟာဆောက်ဦးတွင်းကလူသွားစင်ကြံတွေထိဝင်ရောက်ခဲ့ကြသလိုနိုင်ရမောင်မှတရုတ်အစိုးရဆန့်ကျင်ပုံတွေစာတွေကိုစီးနှင်ဖျန်းခဲ့ကြတာပါ။အဲဒီနောက်အထူးကြုံနှိမ့်နေရေးရဲတွေရောက်လာပြီးမြေရုပ်ပုံတွေတုံးပြီးတော့ဆန္ဒပြသူကိုဖြိုခွဲခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့နှစ်ဦးလှတ်တလို့ကိုရီးယားနယ်စပ်မှာတွေ့ဆုံခဲ့ကြတာနဲ့ပတ်သက်ပြီးတာဟာနှစ်နိုင်ငံကြားခေတ်သစ်ဆမ်နာတစ်ခုအဖွင့်ဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါတယ်။သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်တို့ရဲ့တွေ့ဆုံမှုဟာဟန်ပြသက်သက်ဖြစ်တယ်လို့အများကဝေဖန်နေကြတဲ့ကြားမှာပဲသမ္မတမွန်ဂျေအင်းအခုလိုမှတ်ချက်ပြုပြောကြားလိုက်တာပါ။ကောင်ဆောင်တို့တရားဝင်တဘောသူလက်မှတ်ရေးထိုးတာတွေမရှိပေမဲ့လည်းအခုတွေ့ဆုံမှုကနှစ်နိုင်ငံကြားတင်းမာနေရာတွေကိုညှော့သွားစေမဲ့ငြင်းချင်လာစားဖြစ်တယ်လို့လည်းသမ္မတမွန်ကပြောပါတယ်
။ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုနန်းလောင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရည်မှုကမတ်ဆုမွန်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာပီတာဟန်လေးဖြစ်ပါတယ်ဒီကနေ့ည9:00-10:00 ထိ VOA အစီအစဉ်တွေကိုလိုင်းတို25 32 51တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးပါသရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညံဝင်းအောင်ပါThank you.